to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်10ရက်မဟာဒကြံအကြနေ့2019ခုနှစ်ဧပြီလ14ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါ။ဒီကနေ့ဒီနေ့ခုနှစ်ညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေမှာတော့အမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုဟာနိုင်ငံအတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြည့်လည်မှုတွေကြောင့်ထွက်ပြေးလာတဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကိုလံဘီယာနယ်စပ်မြို့ကူကူတာမှာဒီကနေ့ဒီနေ့ခုနှစ်နေသွားရောက်တွေ့ဆုံဖို့စီစဉ်ထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားနှောက်နှေးနေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်ဘက်ကရဲရင်နဲ့ဆုံးဖြတ်ချက်ချဖို့ဒီနှစ်ကုန်ထိအချိန်ပေးမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကပြောဆိုလိုက်ပါတယ်။ဒီလိုထိတန်းရောက်သတင်းတွေကိုကြားကြရပါမယ်မခွာညူကြီး
။ကောင်းပါပြီရှင်။အဲဒီလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာစစ်ဘေးရှောင်ပြည်သူတွေစီစားနပ်ရိက္ခာပို့ဆောင်ရေးအခက်အခဲဖြစ်နေရတဲ့အကြောင်းကိုအခုလိုသိကြရမှာပါ။
လူမင်းကြီးအရာကတော့3000တော့ကျော်လာပါပြီ3000ကျော်လာပါပြီပေါ့နော်အဲအဓိကအခက်အခဲကတော့ဒီရဲ့ပိုက်တွေမှာဆိုရင်တချို့သောစခဲတွေမှာကအဓိကစနေခံပိုက်ဆိုင်ရာတွေပြတ်တက်မှုတွေ
ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံကကိုစောစောထွန်းကိုဆက်သွဲမင်းမြန်ထားတာနားဆင်ကြပါမယ်အဲ့ဒီနောက်စီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိသလိုအစီအစဉ်နောက်ပိုင်းမှာတော့သူရဥွှေမန်းနဲ့ VO ရဲ့တီးတန့်တွေ့ဆုံမင်းမြန်ကအစီအစဉ်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။ American နိုင်ငံညာရေးဝန်ကြီး Mike Pompeo ဟာနိုင်ငံအတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြည့်လည်မှုတွေကြောင့်ထွက်ပြေးလာတဲ့ Venezuela ဒုက္ခသည်တွေကို Colombia နယ်စပ်မြို့ Cucuta မှာဒီကနေ့တနင်္ဂနွေနေ့တွားရောက်တွေ့ဆုံမှုစီစဉ်ထားပါတယ်။ Venezuela သမ္မတ Nicolas Maduro နဲ့သူ့အစိုးရကိုလက်မခံတဲ့သမ္မတထွန်မြေရည်တည်ချက်ကိုထောက်ခံတဲ့အနေနဲ့ဝန်ကြီးပေါ်ပီယိုကလက်တလောမှာတောင်အမေရိကတိုက်နိုင်ငံတွေကိုတွားရောက်ခဲ့တာပါ။စနေနေ့ကလည်းဝန်ကြီးပေါ်ပီယိုကပီရူးနိုင်ငံကိုတွားရောက်ခဲ့ပြီးသမ္မတမာတင်ဗစ်ကာရာနဲ့နိုင်ငံခြားရေးဝန်ကြီးနက်စတိုပိုပိုလီဇီယိုတို့နဲ့တွေ့ဆုံပြီးပီရူးနိုင်ငံကတန်းနဲ့ချီတဲ့ဗင်နီဇွဲလားရဲ့ဒုက္ခသည်တွေ၄ပုံ၃ပုံလောက်ကိုလက်ခံပေးထားတဲ့အပေါ်ချီးကျူးပြောဆိုခဲ့ပါတယ်။စနေနေ့ကပါရာဂွေးမှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးက VOA နဲ့တွေ့ဆုံမိမြန်ကန်အတွင်းခေါင်းဆောင်မှုပြဿနာဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံအရေးအမေရိကန်ရဲ့ချဉ်းကပ်မှုနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။မာဒူရိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲကအတူအောင်ရွေးကောက်ပွဲလို့ဝန်ကြီးပေါ်ပီယိုကပြောဆိုပြီးအတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကိုသာနိုင်ငံရဲ့စစ်မှန်တဲ့သမ္မတအဖြစ်နိုင်ငံပေါင်း54နိုင်ငံကအတိအမှတ်ပြုထားကြောင်းကိုလည်းပြောဆိုခဲ့ပါတယ
်။အမေရိကန်မက္ကီကိုနယ်စပ်ကိုပိတ်ဖို့အတွက်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကိုသမ္မတထရမ့်ကတောင်းဆိုခဲ့ပြီးတော့အဲ့လိုလှုပ်လို့တရားဥပဒေကြောင်းအရမှုရင်ဆန်ရတယ်ဆိုလဲသူ့အနေနဲ့လုံခြုံရေးပေးသွားမှာဖြစ်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတထရမ့်က Twitter ကနေမနေ့ကညှင်းဆိုလိုက်ပါတယ်။ဒေါ်နယ်ထရမ့်ကသူ့အနေနဲ့တောင်ပိုင်းနယ်စပ်ကိုပိတ်ဖို့ဘသူကိုမှအမိန့်ပေးတာမျိုးမရှိခဲ့သလိုအမိမြလုံခြုံရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုလည်းပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးဖို့ဘယ်တော့မှမကမ်းလှမ်းခဲ့ဘူးလို့ Twitter ကနေရေးပါတယ်။အဲ့ဒီအတွက်လည်းသူ့အနေနဲ့စိတ်မပြတ်ဘူးလို့ဆိုပါတယ်။သူ့အနေနဲ့မက္ကဆီကိုနယ်စပ်ကိုပိတ်နိုင်တဲ့အခွင့်အရေးလုံးဝရှိပြီးတော့တကယ်လို့မက္ကဆီကိုအနေနဲ့အမေရိကန်နယ်စပ်ကိုတရားမဝင်ဝင်လာတဲ့သူတွေကိုဖမ်းဆီးတာမျိုးမရှိဘူးဆိုရင်ပိတ်လာနိုင်တယ်လို့လည်းပြောပါတယ်။ဒါပြင်ဒီမိုကရက်တီအနေနဲ့လူမှုဥပဒေကိုအများဆုံးပြောင်းမှာဖြစ်တယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။တကယ်လို့မပြောင်းဘူးဆိုရင်တော့မွေးစေးမောင်ကိုရောင်းမဲ့သူတွေလူကုန်ကူသူတွေနဲ့တခြားရာဇဝတ်ဂိုင်းတွေလိုမျိုးတရားမဝင်ဝေရောက်လာတဲ့သူတွေကိုခေလုံခွင့်ပေးခြင်းနဲ့မျိုးတွေအနေနဲ့ဒီလူတွေကိုချက်ချင်းတာဝန်ယူသွားဖို့လိုတယ်ဆိုပြီးတော့သမ္မတထရမ့်ကပြောလိုက်ပြီးလူမှုကြီးကြပ်ရေးဥပဒေကိုအခုချက်ချင်းဖို့ချက်ချင်းပြင်ဖို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကအမိမြေလုံခြုံရေးဝန်ကြီးကာစတန်နီလ်ဆန်ရာယူကနှုတ်ထွက်သွားပြီးတဲ့နောက်သူ့နေရာမှာKevin McLennan ကိုယာယီဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ဖို့ခန့်လိုက်ခြင်းကစပြီးတော့ Donald Trump ကခြေပြောင်းအခြေချသူတွေအမေရိကန်နိုင်ငံနဲ့ဝင်လို့မရအောင်မက္ကဆီကိုနယ်စပ်ကိုပိတ်ဖို့ McLennan ကိုပြီးခဲ့တဲ့တစ်ပတ်ကတောင်းဆိုခဲ့တယ်ဆိုပြီး New York Times နဲ့ CNN သတင်းဌာနတွေကတောက်ကြနေကဖော်ပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်ခဲ့လို့ဖမ်းဆီးခံနေရတဲ့သူတွေကိုတခြားမျိုးတွေကိုပို့ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။သူစဉ်းစားနေတဲ့မျိုးတွေကသူ့ရဲ့တင်းကျပ်တဲ့လူဝေမှုကြီးကြပ်ရေးမူဝါဒတွေကိုကန့်ကွက်ဆန့်ကျင်နေကြတဲ့မျိုးတွေဖြစ်ပါတယ်။ အမိမီလုံခြုံရေးဝန်ကြီးဌာနကအရာရှိတွေကအခိုင်အမာကန့်ကွက်နေတဲ့ကြားမှာပဲသမ္မတထရမ့်ကတောက်ချန်နေကြတာကိုကြေညာခဲ့တာပါဒီပေါ်ဖြစ်နိုင်ခြေရှိတာတွေကိုသူ့ရဲ့အစိုးရအဖွဲ့ကတည်တည်ချာချာကြည့်ရှုလေ့လာနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ဒီမိုကရက်တွေအနေနဲ့အင်မတန်မှအန္တရာယ်ရှိတဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုမပြင်းချင်ပဲဖြစ်နေတာကြောင့်တရားမဝင်ရောက်လာတဲ့သူတွေခိုးလုံရမျိုးတွေကိုပို့ဖို့သူအကြီးအကျယ်စဉ်းစားနေတယ်လို့တမရထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာတောက်ချနေအစောပိုင်းကရေးသားဖော်ပြခဲ့ပါတယ်
။ WikiLeaks website တီထောင်သူ Julian Assange ကိုဗြိတိန်နိုင်ငံကဖမ်းလိုက်ပြီးတဲ့နောက်သူ့ကိုဖမ်းထားတာဟာဥပဒေကြောင့်ရအချိန်ကြာမြင့်စွာရင်ဆိုင်သွားဖို့ရှိသလိုနိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာဗြိတိန်ကျင်းထောင်မှာပဲဆက်ပြီးတော့ရှိနေပါတယ်ဗြိတိန်နိုင်ငံရဲ့အတိုက်ခံလေးပါပါတီခေါင်းဆောင်ဂျာမီကော်ဘန်ကတော့ဗြိတိန်အစိုးရအနေနဲ့အဆန်းကိုအမေရိကန်နိုင်ငံကိုတရားခံလွှဲပြောင်းမှုကိစ္စကိုတားဆီးသင့်တယ်ဆိုပြီးတော့ Twitter ကနေပြောပါတယ်ယူအန်နဲ့အာဖဂန်နစ္စတန်နိုင်ငံကလူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုဖော်ပြတဲ့အတွက်အမေရိကန်ကိုလွှဲပြောင်းမဲ့ကိစ္စကိုတော့ဆန့်ကျင်သင့်တယ်ဆိုပြီးတော့သူကပြောပါတယ်လနမျိုးကအဆန်းချက်ရှိနေဂျန်နဖာရောဘင်ဆန်ကလည်းသူ့အနေနဲ့အဆန်းကိုအမေရိကန်တရားရုံးတွေကိုလွှဲပြောင်းဆစ်ဆေးဖို့ကြိုးပမ်းမှုကိုတားဆီးနိုင်ဖို့လှုံ့ဆော်မယ်ဆိုပြီးတော့အတည်ပြုပြောကြားခဲ့ပါတယ်။ဗြိတိန်ရဲ့ဥပဒေအရတော့အမေရိကန်နိုင်ငံအနေနဲ့အဆန်းကိုသူတို့စီကိုလွှဲပြောင်းပေးဖို့အတွက်ဇူလိုင်လ12ရက်နေ့မတိုင်ခင်တရားဝင်တောင်းဆိုရမှာဖြစ်ပါတယ်။အသက်48နှစ်ရှိဖြစ်တဲ့အဆန်းဟာလနမျိုးကအီကွေဒေါတန်ယုံမှာ2012ခုနှစ်ကတည်းကခိုးလုံနေတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ခြားသာရင်းတွေကတော့အီကွေဒေါတန်ယုံကအစမ်းရှာကိုလုံးွက်ပေးထားတဲ့သဘောတူညီချက်တွေကိုချိုးဖောက်ပြီးသူများနိုင်ငံရဲ့အရေးကိစ္စတွေမှာဆက်ပြီးဝင်ရောက်ဆက်ဖက်နေတာကြောင့်သူ့ကိုတန်ယုံကနေနှင်ထုတ်ခဲ့ပြီးတော့ဗြိတိန်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံတင်ပြနေတဲ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်လူကုန်ကူးသူတွေကပါကစ္စတန်နိုင်ငံတွင်မှအိမ်တောင်ပဲရှာတဲ့လုပ်ငန်းတွေကိုတရားမဝင်ဖွင့်လှစ်ပြီးငွေကြေးမပြေလည်တဲ့မိသားစုတွေကအမျိုးသမီးတွေကိုအယောင်ဆောင်လက်ထပ်မှုတွေနဲ့လှည့်ပြပြီးသူတို့ကိုတရုတ်နိုင်ငံအတွင်းမှာပြည်တစားတွေအဖြစ်အတင်းကျပ်ခိုင်းစီတာမျိုးဒါမှမဟုတ်ကိုရင်းအင်္ဂါတွေရောင်းချတာမျိုးတွေလှုပ်တယ်လို့ပါကစ္စတန်မီဒီယာတခုကဖော်ပြပါတယ်။ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံကစနေနေ့မှာတုံ့ပြန်ထားတာမှာတော့ဒီလိုစီးပွားရေးလုပ်ငန်းတွေကိုတရုတ်ဥပဒေတွေအရတင်းတင်းကျပ်ကျပ်တားမြစ်ထားကြောင်းနဲ့နိုင်ငံဖြတ်ကျော်ပြီးအိမ်အောင်ပဲရှာတာကနေတရားမဝင်အမျက်ထုတ်ဆောင်ရွက်မှုတွေကိုပါကစ္စတန်အာဏာပိုင်တွေနဲ့ပူးပေါင်းနေသွားမယ်လို့အကြေပြုပြောဆိုပါတယ်ပြီးခဲ့တဲ့9နှစ်ကစခဲ့တဲ့ဒေါ်လာတန်းထောင်နဲ့ချီတန်ဖိုးရှိတဲ့နှစ်နိုင်ငံအကျိုးတူတရုတ်ပါကစ္စတန်စီးပွားရေးစင်ကြံအစည်းအဝေးစတင်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုလာရောက်တဲ့တရုတ်ဥယျာဉ်ကတိတိတတ်တာတိုးလာခဲ့တာပါတရုတ်အမျိုးသားတွေနဲ့ပါကစ္စတန်အမျိုးသမီးတွေလိင်ညာလက်ထပ်မှုတွေကတော့ဒေသရင်းမီဒီယာတွေမှာသတင်းတွေခက်စိတ်စိတ်ပါလာပြီးတဲ့နောက်ဒီကိစ္စအပေါ်လွှတ်တော်အမတ်တွေကြားဆွေးနွေးညှင်းခုံမှုတွေနောက်ဒီတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုအာဏာပိုင်တွေဘက်ကစုံစမ်းဖို့တောင်းဆိုမှုတွေထွက်ပေါ်လာတာဖြစ်ပါတယ်
မြောက်ကိုရီးယားနဲ့အမေရိကန်ကြားနှောင့်နှေးနေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကရဲရဲနဲ့ဆုံးဖြတ်ချက်ချဖို့ဒီနှစ်ကုန်အထိအချိန်ပေးမှာဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုလိုက်ပါတယ်။အမေရိကန်ဘက်ကချင်းကမှုပြောင်းလဲရတာဖြစ်လာမဲ့ကျိုးဆက်တွေကအလွန်ဆိုးဝါးအန္တရာယ်ကြီးမယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကသတိပေးပါတယ်။မြောက်ကိုရီးယားရဲ့ဟန်ပြလွတ်တော်မှာမိန့်ခွန်းပြောတာမှာကင်ဂျွန်အွန်းကသူ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်တစ်ချိန်ထပ်ပြီးတွေ့ဆုံဖို့ဆန္ဒရှိကြောင်းဒါပေမဲ့အမေရိကန်ဘက်ကသဘောထားပြောင်းရမယ်လို့ပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်တဲ့သဘောတည်းရှိပါတယ်လို့အမေရိကန်သမ္မတထရမ့်ကလည်းစနေနေ့က Twitter လူမှုကွန်ရက်ကနေတုံ့ပြန်ခဲ့ပါတယ်သူတို့နှုတ်ဦးရဲ့ပုံကိုယ်ရေးဆက်ဆံမှုကတိတ်ကိုကောင်းမွန်နေတဲ့ဖြစ်ကြောင်းနဲ့ဦးနဲ့သူရည်ရည်ချက်တွေအပြည့်ဝနားလည်မှုနဲ့တတိယမြောက်ထိပ်သီးဆွေးနွေးပွဲကကောင်းမွန်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်ခင်ဗျာ
စစ်အာဏာသိမ်းထားတဲ့ဆူဒန်စစ်ကောင်ဆောင်ဟာနှစ်နှစ်အတွင်းမှာအာဏာကိုအယက်သားဆိုးရစီလွှဲပေးမယ်လို့စနေတွေတုန်းကကြေပေးလိုက်ပြီးညမထွက်ရအမိန့်ကိုလည်းရုပ်သိမ်းလိုက်ပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယပိုချုပ်ကြီးအက်ဒယ်ဖာတာအယ်ဘာဟာနဲ့ပထမဆုံးအကြိမ်ရုပ်မြင်သံကြားကပြောတဲ့မိန့်ခွန်းအတွင်းအခုလိုပြောလိုက်တာဖြစ်ပြီးအဖြုတ်ချခံလိုက်ရတဲ့သမရဟောင်းအိုမိုင်အယ်ဘာရှားလက်ထက်ကအရေးပေါ်ဥပဒေတွေနဲ့အမိန့်ချမှတ်ခံထားရတဲ့အကျဉ်းသားအလုံးကိုလွှတ်ပေးဖို့လဲအမိန့်ပေးလိုက်ပါတယ်။မနေ့စနေနေ့မှာပဲနိုင်ငံရဲ့ထောက်လှမ်းရေးအကြီးအကဲဆာလာအက်ဒူလာမိုဟာမက်ဆာလီယာဒူကနှုတ်ထွက်သွားပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယဗိုလ်ချုပ်ကြီးအက်ဒယ်ဖာတာအယ်ဘာဟန်က Sala Ghosh lo luti miare thau lan yi aji ke Sala Abdullah Mohammed Salih ye nout twa sa go lek khan yu lai de lo ja bye sit kaung si ga a chin ya che thauk par de sit tet au chauk ma go mulo la chaung yun ja de atwe ayat ta so ya phwe nai ne thi set le san na pya taung su twa bo Sudan jwan chin atat pinya shin myaw phwe ga tai twun tha par de
Syria nai ngan Misrat myu ma Syria sit khan go Israel ba ga le chaung ga ni tai khai khe da chaung 3 yauk dan ya twa de lo Syria nai ngan ga pyo lai par de Syria nai ngan 11 ha ma phi ne ma Tenini Sobanga Picket, the Dai Kai Muja, India, Tomia Pesi Dog, Elule, Syria Sua by Sanadre Agency of Piobare, Syria Leon and Kawai, Doni Diga, is Ribaga Pilate, Doni the Choco, Handana and Yerelu, and in Paul Ure, Sipa Yashi, the Uga Piorelu, Sanadre Agency of Pobiabare, England, Madini Gzani, the Premier League, Amabe, Bolum, Wemara, Manchester City, Tenga, Crystal Palace School.
ကျွန်တော်တို့အခုသတင်းချင်းညာနေချိန်မှာနှစ်ခုကိုမရှိတဲ့ဥဆောင်နေပါတယ်။မန်စီးတီးအတွက်ဂိုးတွေကိုတော့ရဟင်းစတာလင်းကပဲသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ။မဟာစကြာအကြနေ့တနင်္ဂနွေနေ့ညပိုင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါ။အခုနားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်အတွင်းစစ်ရှောင်ပြည်သူတွေစားနပ်ရိ ထောင်ချီခိုးလုံနေကြတဲ့စစ်ဆောင်စခန်းတွေစီမြို့နယ်ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့ခွင့်ပြုချက်ရမှတည်ယူပို့ဆောင်ခွင့်ပြုတဲ့အတွက်ကုညီကယ်ဆယ်ရေးအထောက်ပံ့တွေပေးပို့ချနိုင်ရေးအခက်ကြုံနေကြရပါတယ်။အခုလက်တလောမှာကိုစစ်ဆောင်ဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယေက3000ကျော်အထိတိုးလာနေပြီးအရေးပေါ်တောက်သုံးရေနဲ့စားနပ်ရိက္ခာပြက်လက်နေတာဖြစ်ပါတယ်။စစ်ဆောင်ဒုက္ခသည်စခန်းတွေစီမှာကုညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်ရေးဘယ်လိုဆောင်ရွက်နေသလဲဆိုတာကိုကိုယ်တိုင်ကုညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းကိုမဆုမောကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
ကျွန်တော်မင်းရှိရာကတော့3000ကျော်လာပါပြီ3000ကျော်လာပါပြီပေါ့နော်အဲအဓိကအခက်အခဲကတော့ဒီရဲ့ပိုက်တွေမှာဆိုရင်တချို့သောစခဲတွေမှာကအဓိကစနေခံပိုက်ခံရတယ်ပြတ်တက်မှုတွေဖြစ်နေပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဆိုလို့ရှိရင်ပဲမလေးဖက်ကိုဒီတချို့သောစခဲတွေကိုစနေခံရတဲ့ပုံပုံအစီအစဉ်နေပါတယ်အဲနောက်တစ်ခုကတချို့သောစခဲတွေမှာဆိုလို့ရှိရင်တော့ရေတောက်ပုတ်ရခက်ခဲရှိပါတယ်နောက်စခဲတော်တော်များများမှာတော့ရာသီဥတုပူတာရောက်ပေါ့နော်ဒီမို့ကောက်ကိုဒီကောက်မုံနဲ့မို့ကောက်ကိုမရောက်သေးတာရေပေါ့ကျေပြို့ဖို့အတွက်ထင်းနေမရှိတာတွေလည်းတချို့သခင်တွေတော်တော်များများမှပြည့်ပြည့်ရှိနေကြပါတယ်။ဟိုကုညီမယ်ဆိုလို့ရှိရင်အဲ့ဒီမြို့နယ်မှာရှိတဲ့ခြေအုပ်ရဲ့ခွင့်ပြုချက်နဲ့မှကုညီရမယ်။အဲ့လိုမျိုးမဟုတ်ပဲနဲ့အဲခွင့်ပြုချက်ပါပြီနဲ့ကုညီပေးတော့မယ်ဆိုလို့ရှိရင်အဲ့ဒါအရေးယူလို့ရတယ်ဆိုပြီးတော့မှဒါကညွှန်ချက်ချင်းထွက်လာကြပါပြီ။အဲ့ဒါမှတိကျတာတော့အဲ့လိုမှပေးတကြတာပေါ့လေနော်။အဲ့လိုမျိုးတော့လည်းမယ်ဆိုလို့ရှိရင်ဒီစီပီတစ်ခွက်တွေမှာအရင်ကခက်ခဲတိုးတော့မယ်ဆိုတာသူတို့လည်းနားလေတော့ပေါ့တယ်ပေါ့နော်။
ဟုတ်ကဲ့အဲ့တော့လောလောဆယ်မှာအခုအဲ့လိုမျိုးပေါ့နော်ဒီစစ်ပြေးစစ်ဆောင်ဒီပြည်သူတွေရှိကိုဒီစားတဲ့ရိတ်ခါတို့အဓိကလိုအပ်နေတဲ့တောက်သုံးရည်တွေပို့တဲ့အခါမှာဒီကိုစစောထိုးတို့လိုမျိုးကုကြီးကဲဆက်ပေးနေသူတွေရောနောက်ထပ်အလှူရှင်တွေအတွက်ကောဘလို့များအခက်ခဲကြုံရပါလဲလမ်းပန်းဆက်သွယ်ရေးဘာရရောအစ်စ်ပြေးရလားဘာများဒီအကူအညီတွေလိုတာရှိပါလိမ့်ရှင
်ဟုတ်ကဲ့အဲဒီလိုမျိုးဒီညကြာထားတာရှိတဲ့ခါကျတော့ကျွန်တော်တို့ကတော့ဒီအတီးပြီးမှတော့တော့တာပေါ့လေမျိုးလို့ချေတော့အတီးပြီးတော့တာပေါ့ဒါပေမဲ့တစ်ဖက်မှာရှိတာကလည်းတခါတလေတူတူခွေပြူးရှက်လို့မျိုးတကယ်လို့ရှိရင်တူတူကဟိုအကြောင်းမျိုးပြပြီးတော့မှဒီခွေပြူးပစ်တာလည်းကြုံပါလေကျွန်တော်တို့ကြုံရဖွေးတွေရှိပါတယ်အဲဆိုတော့ဒီပေါ်မှာတော့ဒီစီပစ်တစ်ခွက်စီဒီစီမှာတော့အများကြီးခက်ခဲကြုံတာပေါ့လေအဲတချို့မျိုးတွေဆိုတာကအဲ့ဒီမျိုးနဲ့ချင်းမှာကဒီတခြားဆန်နဲ့တခြားတော့ဒီရိခတ်ပစ္စည်းတွေမလွေကူဘူးဆိုတဲ့ခါကျတော့တခြားမျိုးတွေကအဝိမာတော့ပေါ်လာရှိပါတယ်အခုကျတော့သူတို့ကအဲ့လိုမျိုးတမျိုးကတမျိုးကုသင်းသွက်လာတာတွေကိုကွန်ပစီတွေကုသင်းတင်ပို့တာတွေကိုမလုပ်ရဘူးသာသဖြင့်အဲ့လိုကျန်ထုတ်တဲ့ခါကျတော့ကျွန်တော်ကုညီဖေးတွေမှာတော့တော်တော်လေးခက်ခဲရှိတာပေါ့အဲနောက်တစ်ခုကတခါတလေကြာလို့ရှိရင်ဒီစီပီတခွက်စီတွေရဲ့လူရွှေကအရေးပေါ်လူရွှေတွေဖြစ်တတ်ပါတယ်အဲ့ဒီခါမှာကွန်ပစီတင်ပြီးတော့မှကွန်ပစီဆောင်ရမယ်ဆိုတဲ့ခါကျတော့ဟိုလွယ်တဲ့အချိန်မှာမရောင်းနိုင်တဲ့အချိန်လေးတုံတာပေါ့လေအဲဆိုတော့ဒီခွေမင်းကတော့တကယ်လို့ဆိုရင်တော့ဒီစီပီတခွက်စီတွေဒီလိုဒီပုံမှာမျက်နှာမုံပြီးတော့မှဆူရတာမဟုတ်ဘူးဆိုတာကိုတော့ကျွန်တော်တို့အဲ့လိုခင်စားပါတယ
်ဟုတ်ကဲ့အဲ့တော့ဒီလုံချုံရေးပိုင်းရပေါ့တော့ဒီစစ်တပ်နဲ့ဒီမျိုးနယ်တွေမှာတာဝန်ယူထားတဲ့လုံချုံရေးတာဝန်ခံတွေဘက်ကရောဒီလိုပစ်ကားတွေဘာတွေသွားဖို့လုပ်တဲ့ခါမှာဟိုလမ်းမှာတားတာမျိုးလို့စစ်ဆေးတာမျိုးလို့ရှိလားဘလို့ခက်ခဲရှိပါလဲ
ဟုတ်တယ်မသူတို့ကဒီလာပိုးတဲ့ PC တွေကိုတားတာစစ်တပ်မျိုးတွေဂျုံသေးပါတယ်ဂျုံသွားတယ်ကျွန်တော်တို့ တခါတည်းတော့လည်းမကြုံဘူးပေါ့လေဒါပေမဲ့မြတ်သားပြီးတော့ကြုံသေးပါတယ်ဒီနေ့ခါကျတော့သူတို့ကဘာပီစီတွေလည်းဘယ်တပြေတော့မှလည်းခါတခင်းနေတာတော့ရှိပါတယ်အဲ့တော့ဒီလူဆိုးရဲ့အရှင်နေအဖင်းကကျတော့ကျွန်တော်တို့ကအခုကဒီတချို့ဒီစီပွေးဒုက္ခတွေအများကြီးကြုံနေရတာကဒီတိုက်ပွေးတွေကြောင့်မဟုတ်ဘူးပေါ့နော်အဲကျွန်တော်တို့ပုံပုံလေးဆောင်မလေးပဲဒီတိုက်ပွေးတွေရှိနေလို့ပုံပုံလို့မရတာမဟုတ်ဘူးအဓိကပါလဲဆိုတော့ဒီနေနေရှင်းနေတဲ့ကိစ္စတွေမှာပဲအဓိကအခက်ခဲကြုံတာပါကျွန်တော်တို့ကအဲ့ဒီခါမှာဒီတိုက်ပွေးတွေမရှိဘဲနဲ့စီပွေးဒုက္ခတွေရောက်လာတယ်တိုက်ပွေးတွေမရှိဘဲနဲ့ဒီကုရီပုံပုံလေးအဖွေးစီတသိခင်ရတယ်ဒီကိရာလေးတမျိုးလေးကြုံနေကြတာပါ
ဟုတ်ကဲ့အခုကနောက်ဆုံးပေါ့တော့ဒီဒုက္ခတဲ့ဥယေဘယ်လောက်ရှိသွားပြီလဲသူတို့အတွက်အဓိကဘာတွေများလိုအပ်နေတာတွေရှိပါလဲရှင်နောက်ဆုံးခြေသေးပေါ့တော
့ဟုတ်ကဲ့အခုဒီကျွန်တော်တို့ဆင်းရင်တော့အတိအကျတော့ကောင်းလို့များဖြစ်နေပါလေဒီဒီရပိုင်းအတွင်းအခြေအနေတွေကြောင့်ပေါ့လေအဲတကယ်လေးကာလေးဖြစ်နေခါကျတော့တော့လာလောကနဲ့ခင်းရှိပါတယ်ဒါပေမဲ့ကျွန်တော်တို့ main ခြေအရာကတော့3000ကျော်လာပါပြီ3000ကျော်လာပါပြီပေါ့နော်အဲအဓိကအခက်အခဲကတော့ဒီရဲ့ပိုက်တွေမှာဆိုရင်တချို့သောစခဲတွေမှာကဒီလက်တော်မှာအဓိကစနေခါပိုက်ခံရတယ်ပြတ်တက်မှုတွေဖြစ်နေပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဆိုလို့ရှိရင်ပဲမလေးဖက်ကိုဒီတချို့သောစခဲတွေကိုစနေခါတွေတပူပူအစီအစဉ်နေပါတယ်အဲနောက်တစ်ခုကတချို့သောစခဲတွေမှာဆိုလို့ရှိရင်တော့ရေအခက်အခဲရှိတာရေတောက်ပုတ်ရေအခက်အခဲရှိပါတယ်အဲနောက်စခဲတော်တော်များများမှာတော့ဒီရာသီဥတုပူတာရောက်ပေါ့နော်ဒီအမှုကောက်ကိုဒီကောက်မုံနဲ့မှုကောက်ကိုမရောက်သေးတာရေပေါ့အဲနောက်တစ်ခုကကြတော့ဒီရှင်ပြုတ်ဖို့အတွက်ထင်းနေမရှိတာတွေလည်းတချို့သခင်တွေတော်တော်များများမှာပြည့်ပြည့်ရှိနေကြပါတယ
်လောလောဆယ်ရောဒီတိုက်ပွဲခြေတွေရောဘာကြားမိလဲကိုဆိုတော့
အဲတိုက်ပွဲခြေတွေကတော့ဒီရေပိုက်မှာတော့သိပြီးတော့မကြားမိပါဘူးကျွန်တော်တို့ဟိုနင်းနင်းရောနေတဲ့တခေါတော့ဖြစ်ပါတယ်
ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကခုစောစောထွန်းကိုမတ်စုမောင်ကဆက်သွယ်မိမြန်ထားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတော့မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုဆိုရင်မြန်မာနိုင်ငံပြည်သူအများစုနှစ်သက်ကူတဲ့ကြံပွဲဆင်နွှဲနေကြပြီဖြစ်ပါတယ်။တကြံပွဲတော့ကာလကိုနေထိုင်ရနေရမှာပဲတကြံပွဲဆင်နွှဲနေကြသူတွေရှိသလိုအလုလုကံရနေရာကနေဇာတိချက်ကျွေမွေးရမြေပြန်သူတွေလည်းပြန်ကြပါလေတချို့ကတော့ပြည်တွင်းပြည်ပခီးထွက်သူထွက်ကြပါလေဘလို့ပဲဖြစ်ဖြစ်တကြံတွင်းကာလဟာမြန်မာပြည်သူတွေအထူးသဖြင့်ဗုဒ္ဓဘာသာဝင်တွေဥပုသ်သီလစောင့်တည်ကြအနားယူကြပျော်ကြရှင်ကြတဲ့ကာလလို့ဆိုရင်လည်းမမားပါဘူးဒါပေမဲ့အကြောင်းမျိုးမျိုးကြောင့်တကြံပျော်ပွဲမဆင်နွှဲနိုင်ကြသူတွေမပျော်ရွှင်နိုင်ကြသူတွေလည်းရှိနေပါသေးတယ်။ခုဒီပတ်အဲ့ဒီကြောင်းတင်ပြသွားပါမယ်
။တကြံတွင်းပျော်ရွှင်မှုမရနိုင်တဲ့အထက်ထင်ရှားတဲ့နေရာကတော့ရခိုင်ပြည်နယ်ပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းလက်ရှိရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တပ်မတော်နေရာတော်များများမှတိုက်ပွဲတွေဖြစ်ပွားနေပါတယ်။အချို့တိုက်ပွဲတွေမှာနှစ်ဖက်အသေးပြောက်များပါတယ်။အခုနောက်ဆုံးဧပြီလ9ရက်နေ့က AA တပ်ဖွဲ့ကနေရခိုင်ပြည်နယ်မြောက်ဦးမြို့နားကအမှတ်37လုံခြုံရေးရဲတပ်ဖွဲ့ဌာနချုပ်ကိုဝင်ရောက်တိုက်ခိုက်တဲ့ပြစ်စင်မှာနှစ်ဖက်တေဆုံးဒဏ်ရာရရကြရုံမကရဲတပ်ဖွဲ့ဝင်မိသားစု9ယောက် AA တပ်ဖွဲ့နဲ့ပါသွားပြီးနောက်ပိုင်းသူတို့ကပြန်ပို့ပေးပါတယ်တိုက်ပွဲဖြစ်ပွားရနာဂျေးရွာတီရွာကရွာသား20ကျော်ကိုမတင်ကြလို့ဆိုပြီးတပ်မတော်ရဲ့ဖမ်းဆီးခေါ်ဆောင်သွားတာခံရပါတယ်လက်တလောဖြစ်စဉ်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားတွေအများစုနေထိုင်တဲ့မြို့နယ်5ခုမှာညမထွက်ရအမိန့်ထုတ်ထားပါတယ်အရင်ကမောင်းတော့ခရိုင် area တခုတည်းညမထွက်ရအမိန့်ထုတ်ထားရကနေအခုနောက်ထပ်5မြို့နယ်တိုးလာတာဖြစ်ပါတယ်တိုက်ပွဲတွေဖြစ်နေတာဖြစ်စဉ်အတွင်းအရက်သားတွေတေးကြေးဒဏ်ရာရမှုတွေလည်းရှိလာနေတာကြောင့်ဘေးလွယာထွက်ပြေးခိုလုံနေကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာလည်း2000ခွဲကျော်သွားပါပြီတိုက်ပွဲကြောင့်ရောညမထွက်ရအမိန့်ကြောင့်မှဒေသခံတွေလုက္ကင်စားတောက်ရတာတွားရလာရတာအခက်အခဲဖြစ်စေပါတယ်ဒီလိုအခြေအနေတွေကြောင့်ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေတကြံကာလအရင်နှစ်တွေတုန်းကလိုပျော်ရွှင်မှုမရှိကြတော့ပါဘူးတိုက်ပွဲတွေရပ်ဆိုင်းကြဖို့ပဲဆန္ဒရှိနေကြတာပါစစ်ပွဲတိုက်ရိုက်ဖြစ်ပွားတာမရှိပေမဲ့လည်းဒုက္ခရောက်နေကြသူတွေကိုစာနာတဲ့အနေနဲ့စစ်တွေလိုမြို့ကြီးပြကြီးကရခိုင်တိုင်းရင်းသားတွေကလည်းအခုနှစ်တကြံကိုပျော်ပျော်ပါပါဆင်နွှဲတာမျိုးမလုပ်ကြတော့ပဲအချင်းယုံကြီးတော့ပဲဖြတ်တန်းနေကြတာမြင်တွေ့ကြရပါတယ
်။တကြံမှာနောက်ထပ်ပျော်ရွှင်မှုမရတဲ့လူတွေကတော့ဆန်ကုန်သေးတွေ၊ပွဲစားတွေ၊စပားဆိုင်တောင်သူတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကထုတ်ပြန်ပေးတဲ့စာရင်းတစ်ခုအရအခုနှစ်ပြည်တွင်းမှာပြည်ပပို့မဲ့ဆန်တန်းကြီးနှစ်သန်းနီးပါးလောက်ပိတ်မိနေတယ်လို့ဆိုပါတယ်။နေဇာကနေတရုတ်ပြည်ပဲပို့မဲ့ဆန်တွေဟာခါတိုင်းနှစ်တင်နဲ့မတူတရုတ်ပဲအချမ်းမှာအဖမ်းစည်းတွေကြမ်းနေလေတော့တရုတ်ကုန်သည်တွေကမဝယ်တော့ပဲမြန်မာနိုင်ငံထဲမှာပဲကြံနေတာပါအဲ့ဒီထဲမှာပြောင်းလို့အခြားသီးနှံတွေလည်းပါပါတယ်မြန်မ ဒီမှာဆွေးအားကထုတ်ပြန်တဲ့ကုံသွေးဆိုင်ရာကိန်းတန်းတွေကိုကြည့်ရင်လည်းအဲ့ဒီချက်မှန်ကန်ရောက်တွေ့နိုင်ပါတယ်။မူဆယ်နေစကုံသွေးမှာအခုနှစ်2018ခုနှစ်ကချောက်လတာကာလကုံသွေးမှုပမာဏဟာအရင်နှစ်ကာလတူကုံသွေးမှုပမာဏထက်အများကြီးရောကြခဲ့ပြီးအထူးသဖြင့်ပို့ကုန်မှာအရင်နှစ်ကထက်ဒေါ်လာ300000နီးပါးရောနေခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာနိုင်ငံထဲမှာစံတန်ချိန်2000နဲ့ပြောင်းနေပိတ်မိ
ရက်60စပားတွေလည်းပေါ်နေပါပြီ။ဒီတစ်ခါစပားပေါ်စားအချိန်စပားဈေးဟာအရင်နှစ်ကလောက်ဈေးကောင်းမရတော့ပါဘူး။ဈေးကောင်းမရတဲ့အပြင်တင်းတရာကိုကြက်5သိန်းအောက်ကျဆင်းသွားမယ်အလားအလာလေးတွေ့မြင်နေကြရပါတယ်။အဲ့လိုသာဆိုရင်စပားဆိုင်တောင်သူတွေစားစရိတ်တောင်မကမိပဲအရှုံးပေါ်နိုင်ပါတယ်။ဒီလိုအခြေအနေကြောင့်မြန်မာနိုင်ငံဆန်စပားအသင်းချုပ်ကနေကုန်သည်ရီအနေနဲ့အရင်နှစ်ကထုတ်ပြန်ထားတဲ့စပားတင်းတရာကိုအနည်းဆုံးကြက်ငွေ5သိန်းအထက်ကပဲဝယ်ယူဖို့တိုက်တွန်းစာတွေလည်းထုတ်နေရပါတယ်။ပြောရရင်အခုနှစ်တကြံဟာနေဆက်ကနေတရုတ်နိုင်ငံနဲ့ဆန်တင်ပို့တဲ့ကုန်သည်ရီပွဲစားတွေစပားဆိုင်တောင်သူတွေအပြည့်အဝပျော်ရွှင်နိုင်တဲ့နှစ်တစ်နှစ်မဖြစ်ခဲ့ပါဘူး။အခုနှစ်တကြံပျော်ရွှင်မှုမရနိုင်တဲ့သူတွေထဲမှာမြန်မာနိုင်ငံတဝန်းကဒုက္ခသည်တွေလည်းပါဝင်ကြပါရယ်။အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကချင်ပြည်နယ်မှာရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်ပြည်နယ်မှာဒုက္ခသည်တွေအများကြီးရှိနေပါရယ်။အရေးအတွက်ဟာရော့သွားတယ်ရဲ့လို့မရှိတိုးပြင်းရင်တိုးလာနေပါရယ်။2011ခုနှစ်မှာတကြော့ပြန်ဖြစ်လာတဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်တိုက်ပွဲတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစစ်ပေးရှောင်ဒုက္ခသည်အရေအတွက် 8,000 9,000 အထိရောက်သွားခဲ့ပြီးအခုနောက်ပိုင်း 5,000 6,000 လောက်ကျန်မယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့2018နှစ်လေကစတပ်မတော်တိုင်းဒေသလက်နက်ကိုင်တချို့သုံးဖွင့်ဆိုင်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တိဘောဘက်မှာလည်းဒုက္ခသည်တွေတိုးလာနေပြီးသူတို့လည်းကြံကိုဆင်နွှဲနိုင်ကြမှာမဟုတ်ပါဘူး။အလားတူရခိုင်ပြည်နယ်မှာလည်းလက်တလောအေအေနဲ့တိုက်ပွဲကြောင့်ရခိုင်တိုင်းဒေသဒုက္ခသည်2000ကျော်ကျော်လာနေတယ်လို့2012ခုနှစ်ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းစစ်တွေဧရိယာတွေကဒုက္ခသည်စခန်းတွေမှာရောက်နေတဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းဒီကနေ့အချိန်ထိနေရက်မပြောင်းနိုင်သေးပါဘူး။အလားတူဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာလည်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေလည်းတကြံကာလဟာသူတို့နဲ့ဘာမှမဆိုင်သလိုဖြစ်နေမှာပါ။
ဒီဘက်ကိုတူးချင်းအနေနဲ့ပြောရမယ်ဆိုရင်တကြံမတိုင်ခင်ဧပြီလ17ရက်နေ့မှာကျောင်းသားတက်မတော် EBSDF ကရဲဘော်အောင်ဆွေဦးနဲ့ရဲဘော်မောင်ဦးတို့ကိုကချင်ပြည်နယ်မုံကြီးမြို့နယ်တရားရုံးကမတရားအသွင်ဆက်သွယ်မှုဥပဒေပုံမှန်18တင့်နဲ့ထောင်ဒဏ်2နှစ်စီချမှတ်တာခံလိုက်ရပါတယ်။တကြံအကြိုနေ့မတိုင်ခင်ဧပြီလ17ရက်နေ့မှာတော့ဒရိုက်တာမင်းထင်ကိုကိုကြီးကိုတက်မတော်ကနေဆွဲထားတဲ့ပုံမှန်55ကကြီးအတွက်အာမခံမပေးဘဲအင်းစိန်ထောင်အချုပ်ဆောင်ကိုပို့တာခံလိုက်ရပါပြီ။သူတို့တွေကတော့တကြံကိုထောင်ထဲကနေပဲဖျက်သားရအောင်မှာပါဒီလိုတကြံကာလအများသူငါလို့ပျော်ရှင်မှုမရကြတဲ့သူတွေအများကြီးရှိနေပေမဲ့အကျဉ်းချခံရမဲ့ကာလတစ်ခုကြာနေသေးတဲ့အကျဉ်းသားတွေရက်ပိုင်းလပိုင်းအတွင်းလွတ်မြောက်တော့မဲ့လူတွေကိုစုပြီးဧပြီ12ရက်နေ့မှာမြန်မာနိုင်ငံတဝန်းအကျဉ်းထောင်အသီးသီးကနေလွှတ်ပေးလိုက်တာတခုကတော့အခုနှစ်တကြံအတွက်တည်ငောင်းတစ်ခုဖြစ်ခဲ့တယ်လို့သက်ဆိုင်ရာကာယကံရှင်နဲ့မိသားစုဝင်တွေကိုပျော်ရွှင်စေတဲ့တကြံချင်းခါဖြစ်စေခဲ့ပါကြောင်းတင်ပြလိုက်ရပါတယ်
ခုစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနက်ခင်းမှလည်းနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင်
။ကောရှိရခင်ဗျာ။ညီမနှစ်ခုအတာတကြံသူပြတော့ရန်ကုန်တကြံဆိုရှင်ဟိုးအစဉ်ဆက်ကလေးကတန်ကျန်းနဲ့တွဲဖက်လာခဲ့တာပါ။လူဖွဲ့စည်းမှဖြစ်ပျက်နေတဲ့ပုံရိပ်တာဝန်ရှိသူတွေရဲ့ဟာကွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တေယောလှောင်ပြောင်တဲ့ဝေဖန်မှုဓလေ့လိုမျိုးဖြစ်လာခဲ့တာပါ။ဒီတော့လေအရင်အာနာရှင်ခေတ်မှာဆိုလို့ရှိရင်တန်ကြဖွဲ့တွေကြံပြီးပြီဆိုရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ဘူးပါလေ။ဒါပေမဲ့လေလူထုကရွေးချယ်တဲ့ဒီမိုကရေစီရတအစုကလက်ထက်မှာကြံတန်ကြတွေကိုစင်စားမတင်ရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့ဆန်းပါလေ။အခုနှစ်ရန်ကုန်ကြံမှာကြံတန်ကြတွေကိုခွင့်ပြုမိမရလို့ရှိရင်စင်ပေါ်ဖြောပြေခွင့်မပေးတဲ့အပေါ်သရရှင်တွေဘယ်လိုယူဆပါလဲ။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါလေ။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်ဒရက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယူဆချက်ကိုယ့်ရဲ့မိကုန်းတွေကိုစားလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမှာသရရှင်တွေကိုကြိုလိုပါတယ်ခင်ဗျာ။
နာမည်အင်ကညာတာရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုကိုငင်းချမ်းနဲ့မအေးသနာကျော်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်။
နိုင်ဂျီးရီးယားနိုင်ငံအနောက်တောင်ပိုင်းက84 Oral မြို့ကလေးဟာကမ္ဘာပေါ်မှာအမွှာဘူးအမွှေးဆုံးမြို့ကလေးဖြစ်ပါလိမ့်မယ်။ဘာလို့လဲဆိုရင်တော့ဒီမြို့မှာဘယ်နေရာချစ်ချစ်အမွှာဘူးတွေကြီးပဲတွေ့နေရတာကြောင့်မျက်စိတွေမှောက်နေပြီလားလို့တော့ထင်မိမှာပါ။အကြောင်းတစ်ချောင်းကိုတွားကြည့်လိုက်မယ်ဆိုရင်အယောက်တရာမှာအယောက်20နီးပါးလောက်ကအမွှာဘူးလေးတွေဖြစ်နေတာတွေ့ရပါလိမ့်မယ်။သိပ္ပံနေကြတက်တည်ပြထားတာမရှိသေးပေမဲ့လည်းမြို့သူမြို့သားတွေကတော့သူတို့ရဲ့အစားအစာတစ်မျိုးဖြစ်တဲ့ရုံးပြေရွက်ဟင်းကြောင့်ဖြစ်မယ်လို့ပြောပါတယ်။အမွှာဘူးလိုချင်တဲ့ဇုံတွေနေရင်လဲသူတို့မျိုးကရုံးပြည်ရွက်ပြုတ်တောက်ကိုစားမယ်ဆိုရင်အမွှာဘူးရနိုင်တယ်လို့ပြောပါရင်1980ခုနှစ်တည်းတုန်းကဗြိတိသားတားဖွားမိရဲ့ဆရာဝန်တယောက်ရဲ့လေ့လာချက်အရတော့ဒီဒေသမှာကလေးအယောက်1000မွေးရင်အမွှာဘူးအတွဲ90လောက်ပါလို့မှတ်တမ်းတင်ထားပါရင်အမွှာဘူးတွေမွေးလွန်လာကြအောင်ဒီဒေသရဲ့နာမည်ပေးတဲ့ယဉ်ကျေးမှုတွေမှာတည်ထောင်ထည့်သွင်းသတ်မှတ်ထားတာရှိပါရင်အမွှာတွေကိုဂုံပြုဆင်နွှဲကြတဲ့ဒေသဆိုင်ရာပွဲတော်တွေလည်းရှိပြီးတော့စံပြုတ်တွေနဲ့ပဲတွေကိုအဲ့ဒီပွဲတွေမှာစားကြပါရစေ
။ဒီဝဲနိုင်ငံမြောက်ပိုင်းကအပျော်တမ်းဘောလုံးသမားတယောက်ကတော့ပေါ်တူဂီဘောလုံးကစားသမားခရစ်စတီယာနိုရော်နယ်ဒိုနဲ့ရုပ်ချင်းဆင်တူတဲ့အတွက်ဆယ်လီဘရီတီတယောက်လိုနာမည်ကျော်ကြားလူသိများနေပါတယ်။အသက်25နှစ်အရွယ်ဘီဝါအဗ်ဒူလာဟာဆောက်လုပ်ရေးလုပ်သားတယောက်ဖြစ်ပြီးတော့ဂျူဗင်တက်ဘောလုံးအသင်းအားကစားသမားတယောက်လည်းဖြစ်တဲ့ရော်နယ်ဒိုလိုမျိုးထိတ်တန်းဥရောပအသင်းတွေမှာကစားတဲ့ဘောလုံးသမားတော့မဟုတ်ပါဘူး။တောင်တန်းထူထပ်တဲ့ဒေသမှာနေထိုင်တဲ့ဘီဝါအဗ်ဒူလာဟာအပျော်တမ်းဘောလုံးကစားသူတစ်ယောက်ဖြစ်ပါတယ်။သူ့အနေနဲ့အီတလီစီးရီးအိမ်မှာကစားတဲ့တကယ့်ရော်နယ်ဒိုအစ်စ်ကိုလည်းအပြင်မှာတနေ့နေ့မှာတွေ့ရမယ်လို့မျှော်လင့်နေပါတယ်။သူဟာအာရက်ကတ်လူမျိုးတစ်ယောက်ဖြစ်ပြီးတော့အီရန်အီရက်နယ်စပ်နားကဆင်းရဲတဲ့မိသားစုတစ်ခုမှမွေးဖွားခဲ့သူပါ။သူ့အဖေကတော့အငိမ့်စားကတ်လူမျိုးစုပါရှမာကတပ်ဖွဲ့ဝင်တယောက်ဖြစ်ပြီးမိသားစုကဆင်းရဲတဲ့အတွက်သူဟာအသက်9နှစ်လောက်အထိပဲပညာသင်ကြားခွင့်ရခဲ့တာပါခုချိန်မှာတော့သူဟာဒေသတွင်းမှာလူသိများထင်ရှားလာပြီးမကြာခဏဆယ်ဖီတွဲရိုက်ခံရတဲ့သူတယောက်ဖြစ်လာပါတယ်ခင်ဗျာ
နားမကြားတဲ့ဇမ်ဘီယာပကြီးဆရာတယောက်ဟာစီလေးပကြီးကတစ်ချက်ကို9မိနစ်အတွင်းမှာအပီးရေးချယ်ပြားနိုင်ခဲ့တာကြောင့်အမြန်ဆုံးပကြီးရေးနိုင်တဲ့သူတစ်ဦးဖြစ်လာပါတယ်သူရဲ့စွမ်းရည်ကိုဒူဘိုင်းကမ္ဘာနုပညာပြပွဲမှာပြခဲ့တာပါအသက်29နှစ်အရွယ်ဗစ်တာစစ်တလီဟာနားမကြားတဲ့သူတစ်ယောက်ဖြစ်ပြီး2006ခုနှစ်ကဒူဘိုင်းဝမီသားစုနဲ့အတူပြောင်းလာခဲ့ပါတယ်သူကအချိန်ပိုင်း graphic designer အဖြစ်လဲလုပ်ကိုင်နေပြီးတော့စီစေး acrylic ဆေးတွေအဓိကသုံးပြီးတော့ပကြီးရေးတာပါညီကို3ယောက်ရှိပြီးတော့သူရဲ့အကြောင်းအာယုံကငငယ်လေးတက်ကတဖြည်းဖြည်းနဲ့ချိုးရင်းသွားခဲ့တာပါဒူဘိုင်းကိုခြေချပြီးပြောင်းရွှေ့ခဲ့တဲ့အတွက်လဲသူ့သားရဲ့ပစီအစွမ်းကိုနေဆန်းခန်းပြိုးတဲ့အနေနဲ့စမ်းသက်ဖော်ထုတ်ခွင့်ရခဲ့တယ်လို့အမေဖြစ်တဲ့သူကပြောပါရင်သူကဒူဘိုင်းကအထူးအကူအညီလိုအပ်နေတဲ့သူတွေအတွက်ဖန်တီးထားတဲ့အမှုပညာစတူဒီယိုကို၃နှစ်တာတက်ရောက်တင်ကြားခဲ့ပြီးတော့ဒူဘိုင်း SAE Institute ကနေပြီးတော့ Graphic Design ဘာသာရပ်နဲ့ပွဲရခဲ့တာပါသူရဲ့လက်ရာတွေကိုဒူဘိုင်းနိုင်ငံတွင်သာမကနိုင်ငံရဲ့ခြားတိုင်းပြည်တွေဖြစ်တဲ့ Netherlands နဲ့ Ireland တိုင်းပြည်တွေမှာပါပြသနိုင်ခဲ့ပါတယ်နေ့စဉ်ကျင်းပတဲ့ Russ L. Kaimer အနုပညာပွဲမှာသူကအကောင်းဆုံးအနုပညာရှင်ဆုနဲ့လူကြိုက်အများဆုံးအနုပညာရှင်ဆုတွေလည်းရရှိခဲ့ပါတယ်ရှင
်ကိုငင်းချမ်းနဲ့မအေးတနာကျော်တို့စီစဉ်ထုတ်လွှင့်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့ပြည်ထောင်စုကောင်ကျိုးဆောင်ပါတီအစ်စ်တစ်ခုထူထောင်လိုက်တဲ့သူရဥရွှေမန်းနဲ့ VOA ရဲ့တီးသန့်တွေ့ဆုံမေးမြန်းခန်းအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်10ရက်မဟာတကြံအကြာနေ့တင်းငွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါရရှင်အခုည10နာရီတိအစီအစဉ်မှာတော့အထူးအစီအစဉ်တစ်ရက်အဖြစ်တက်မတော်သားဟောင်းတဦးပြည်ခိုင်ဖြိုးပါတီဝင်ဟောင်းတဦးဖြစ်သူသူရဥရွှေမတ်နဲ့ VOA ရဲ့တီးသန့်တွေ့ဆုံမေးမြန်းခန်းကိုနားဆင်ရမှာပါတိုင်းပြည်တွင်မှာစီလုံးညီညွတ်မှုပြိုကွဲမှာကိုအစိုးရညာဆုံးဖြစ်သလိုသူ့ပါတီအနေနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးအတွက်အဓိကထားလှုပ်သွားမယ်လို့မကြခင်ကမှပြည်ထောင်စုကောင်းကျိုးဆောင်ပါတီတစ်သက်ကိုထူထောင်လိုက်တဲ့သူရဥရွှေမန်းကပြောပါတယ်။တက်မတော်ထိတ်တန့်အရာရှိတဦးဖြစ်ခဲ့သလိုနိုင်ငံရေးပါတီခေါင်းဆောင်လွှတ်တော်ခေါင်းဆောင်တာဝန်တွေကိုတာဝန်ထမ်းဆောင်ခဲ့ဘူးသူတယောက်အနေနဲ့လက်ရှိနိုင်ငံရေးနဲ့တက်မတော်ရဲ့အခမ်းကဏ္ဍအပေါ်အမြင်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အပေါ်အမြင်စာရာတွေနဲ့ပတ်သက်လို့သူရဥရွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲဥက္ကယိုးရဲ့ဒီနိုင်ငံရေးပါတီအစ်စ်ပေါ့နော်။ထူထောင်မှုအကြောင်းတွေပေါ်လာတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဥက္ကဋ္ဌအနေနဲ့သတင်းစာအရင်းနဲ့တွေ့ဆုံပြီးရှင်းလင်းပွဲတွေလုပ်တယ်။အဲ့တော့ဥက္ကဋ္ဌအနေနဲ့ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲသတင်းစာအရင်းနဲ့လည်းတွေ့တာတွေရှိရပြောတာတွေလည်းရှိပါတယ်။ဒီကြားထဲမှာအခုကျွန်တော်မေးချင်တဲ့အကြောင်းအရာလေးတစ်ခုကတော့ဒီလက်ရှိအချိန်ရဲ့လုပ်ငန်းတွေဖြစ်ပေါ်လာတဲ့အနေအထားတွေရဲ့ပြောရမယ်ဆိုလို့ရှိရင်တော့အချိန်ဂိုက်ဖြစ်မှုပေါ့နော်။အဲ့ဒါကဒီဥက္ကဋ္ဌရုပ်နိုင်ငံရေးပါတီတစ်တခုထောင်ဖို့ဆိုပြီးတော့ဖြစ်လာတဲ့အကြောင်းအရာကဘလို့အခြေခံနေဖြစ်လာရတယ်လဲ။ဘာကြောင့်မရတယ်လဲဆိုတော့ဥက္ကဋ္ဌအနေနဲ့ဒီအခုလက်ရှိအစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အနေနဲ့ရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါတော်လေးကိုနီးနီးကပ်ကပ်ပူးပေါင်းပြီးတော့ဆက်ဆံပြီးတော့အကူအညီပေးလှုပ်ဆောင်နေတဲ့အနေအထားအနေနဲ့အခုလိုပါတီတစ်တခုခွဲထောင်လိုက်တယ်ဆိုတော့အကြောင်းအခြေခံချက်ကဘာတွေများရှိမလဲဆိုတော့ကျွန်တော်နည်းနည်းလေးပြောပြပါလား
။ဟုတ်ဒါကတော့ဒီနေ့နိုင်ငံရဲ့အရေးခင်အရေးရာကိစ္စများကိုတကယ်စိတ်ဝင်စားပြီးလုပ်တော့မယ်ဆိုလို့ရှိရင်တော့နိုင်ငံရေးပါတီတွေကတည်ထောင်ဖို့လိုအပ်တာဖြစ်ပါတယ်။အဲ့လိုအယူဆရှိလို့ပဲဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတရားဝင်စုမှုရေးညီညာရေးလုပ်ငန်းစဉ်များနဲ့ပတ်သက်ပြီးတော့လဲဒီနေ့ဒီကာလမှာနိုင်ငံရေးပါတီတခုတည်ထောင်ပြီးလုပ်မယ်ဆိုအပူကြီးကောင်းလာနိုင်လိမ့်မယ်လို့ယူဆတဲ့အတွက်နိုင်ငံရေးပါတီတွေကထူထောင်ခြင်းဖြစ်ပါတယ
်ဒီနေရာမှာဥက္ကဋ္ဌစကားကိုကျွန်တော်နားထောင်လိုက်တဲ့အခါတော့ပူကြီးကောင်းလာမယ်လို့ယူဆတယ်ပူကြီးကောင်းလာမယ်လို့ယူဆတယ်ဆိုတော့စကားသွားလာကိုပဲကျွန်တော်ကောက်ရမယ်ဆိုလို့ရှိရင်အထူးသဖြင့်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေကိုရေးပွဲအားဖြင့်သုံးသပ်မယ်ဆိုလို့ရှိရင်အထူးသဖြင့်ငြိမ်းချမ်းရေးကိစ္စနောက်တစ်ခုစီးပွားရေးကိစ္စနိုင်ငံတကာဆက်ဆံရေးကိစ္စနိုင်ငံတကာဆက်ဆံရေးကိစ္စဆိုတော့နိုင်ငံတကာရဲ့သဘောထားတွေအပြင်ကိုယင်းဒီမြုံနံမှုတွေဒီကိစ္စမျိုးတွေမှာအရေးကြီးတဲ့ချက်ပေါ့အဲ့ဒါနဲ့ပတ်သက်လို့ဥက္ကဋ္ဌကြီးကအခုလက်ရှိအစိုးရဘောတော်တော်လေးနိနိကကနဲ့အကြံပြုခဲ့တာရှိတယ်ကူညီပြီးတော့ဆောင်ရွက်သုံးသပ်ပေးခဲ့တာရှိတယ်အခြေအနေကိုရေကွန်းအားဖြင့်ဘယ်လိုသုံးသပ်တယ်လဲ
လက်ရှိအစိုးရအနေနဲ့မူလမျောလင့်ထားတဲ့အခက်အခဲတွေတွေ့ကြုံရတာရှိတယ်လို့မမျောလင့်ပဲနဲ့တွေ့ကြုံရတဲ့အခက်အခဲလည်းအများကြီးရှိပါတယ်ဒီနေ့အဖြစ်အပျက်တွေခြုံငုံသုံးသပ်မယ်ဆိုရင်တော့တချို့ကိစ္စတွေကစိတ်မကောင်းပါဘူးဘလောက်ပဲကြိုးစားဆောင်ရွက်တော့လဲလက်ရှိအခြေအနေကတော့ခုနကကျွန်တော်တို့မျောလင့်ထားတယ်လို့မဖြစ်လာတဲ့အတွက်ကတော့ဒီအတွက်တော့ကျွန်တော်စိတ်မကောင်းဘူးအဲ့ဒီတွေလည်းကျွန်တော်အနေနဲ့ကျွန်တော်တက်နိုင်တဲ့ဘက်ကပါဝင်ဆောင်ဖို့ကြိုးပါရစေ။အဲ့တော့ထပ်ပြီးဒီတဲ့ပို့ထူပြောရမယ်ဆိုရင်ကျွန်တော်ကစီလုံးညညရေးဒီရဲ့ပို့ပြောမျိုးသွေးစည်းညညကိုကြိုက်တယ်။အဲ့တော့စီလုံးညညမှသွေးစည်းညညမှကျွန်တော်တို့ကဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နိုင်မယ်။ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်မှကျွန်တော်နိုင်ငံတိုးတက်မယ်။ဒါရောမလို့ဒီလိုပါတီတရထူထောင်တဲ့နေရာမှာလည်းအခြားရွယ်ချက်တွေအပြင် တွေးစီညညရေးသုံးမွေးရင်တိုင်းသားစီလုံးညညရေးအမျိုးသားပြန်လဲတက်မြတ်ရေးအတွက်လဲကျွန်တော်တို့ထူထောင်မဲ့ပါတီအနေနဲ့အဓိကထားပြီးစူးစမ်းဆောင်ရမှာပ
ါဒီလိုရွေချက်တွေကရေဘူးအဖြစ်ပြောမယ်ဆိုလို့ရှိရင်တော့ပြည်ခိုင်ဖြိုးပါတီရဲ့ရွေချက်လဲဒီတိုင်းမှာပဲဒီအခြေခံပေါ်မူတည်တယ်အလားတူပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေချက်တွေမူဝါဒဆိုလဲဒီအခြေခံပေါ်မှာပဲမူတည်တာပါပဲအဲ့တော့ဟိုအုတ်ထိုက်ရိုးပါတီအသေးရဲ့အသေးစိတ်မူဝါဒတွေကိုတော့အခုလောလောဆယ်မှာတော့မေးဖို့စောလွန်းသေးတယ်လို့ထင်ပါတယ်ဒီနေရာမှာတော့အကြမ်းဖျင်းမေးချင်တာကလက်ရှိအခြေအနေအထိဖြစ်လာတဲ့အနေအထားဟာမူကွဲလို့လားလူကွဲလို့လားဆိုတော့အကြမ်းမြင်အခြေအနေပေါ့လေ
ဆိုတော့ဘယ်ပါတီပဲဖြစ်ဖြစ်ဘယ်အဖွဲ့ကြီးပဲဖြစ်ဖြစ်မူသဘောသို့မဟုတ်ရင်ရည်ရွယ်ချက်ရည်မှန်ချက်ကတော့အားလုံးကောင်းကြတာစာရဲမှာလည်းကောင်းကောင်းရေးထားတာပဲစကားပြောရလဲကောင်းကောင်းဝယ်ပြောတာပဲဒါပေမဲ့အကောင့်ထဲဖို့ဆောင်ရွက်တဲ့ဘက်ကပို့ပြီးတော့အဓိကကြပါဒါရောမလို့နှစ်ခုလုံးကျွန်တော်ပြောချင်ပါတယ်မူဘောလူဘောအဲကောင်းဖို့နှစ်ခုလုံးလိုတဲ့အတွက်ကျွန်တော်တို့တည်ထောင်တဲ့ပါတီမှာမူကောင်းအောင်ရောလူကောင်းအောင်ရောအဓိကထားပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်
အဲ့တော့ဒီရပ်ပိုင်းအတွင်းမှာပဲမကြာခင်တုန်းကဖြစ်ခဲ့တဲ့ကိစ္စလေးတစ်ခုပြန်ကောက်ပြီးတော့မေးချင်ပါတယ်အဲ့ဒါကဥက္ကဋ္ဌကြီးတစ်ချိန်လုံးဥဆောင်လာခဲ့တဲ့ဒီ
ဥပဒေရေးရနဲ့အထူးကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်
ဖြစ်ဒီကော်မရှင်ကလည်းဥက္ကဋ္ဌကြီးဒီဘက်ပါတီမှာထူထောင်မယ်ဆိုတော့မကြာသေးခင်ကာလအတွင်းမှာပဲဒီကော်မရှင်ကိုလွှတ်တော်ထဲမှာတည်တန်းတိုးမပေးဘူးတည်တန်းတိုးမပေးတဲ့အခါကျတော့ဒီကော်မရှင်ကဒီလွှတ်တော်ထဲမှာအမတန်အရေးကြီးတဲ့အလုပ်တွေလုပ်နေခဲ့တယ်တော်တော်များများလည်းလုပ်ငန်းဆောင်တာတွေလုပ်ခဲ့တဲ့အနေအထားရှိတော့ဥက္ကဋ္ဌကြီးထွက်သွားတယ်ဆိုရင်တော့မှပဲကော်မရှင်ကဆက်မရှိသင့်ဘူးလ
ားဒါကတော့အယူဆပုံမှာတည်ပါတယ်အဲကော်မရှင်မရှိဘဲနဲ့လုပ်လို့ရတယ်ဆိုတော့အယူဆမျိုးဆိုရင်တော့ဒီကော်မရှင်ကိုအခုလိုတက်တမ်းမတိုးလိုက်တာမှန်ပါတယ်အဲဒုက္ခတွေကော်မရှင်ရှိတဲ့နယ်ဆိုတော့အယူဆရှိတယ်ဆိုရင်တော့ဥက္ကဋ္ဌကြီးရောကော်မရှင်ကထွက်သွားပြီးတော့အတော့မှင်ထွက်တဲ့နယ်လူထွက်သွားပြီးတော့ကော်မရှင်ဆက်လက်ကြံရှိနေခြင်းဟာဒီနိုင်ငံအတွက်ကောလွှတ်တော်အတွက်ကောကောင်းမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ဒီကော်မရှင်ဟာအထူးသဖြင့်ဒီကော်မရှင်ဖြတ်သိမ်းလိုက်တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆိုလို့ရှိရင်လည်းအခြေခံဥပဒေကိုပြောင်းလဲဖို့ဆိုပြီးတော့တိုက်တိုက်တွန်းတွန်းနေလှုပ်လာတဲ့အခြေအနေရှိဖြစ်နေတယ်။ပြည်ခိုင်ဖြိုးပါတီဘက်ကဆိုလို့ရှိရင်လည်းဒီပြည်နယ်နဲ့ဝန်ကြီးချုပ်ဟိုဒီအခန်းထားရေးကိစ္စမှာပြည်ပြင်ပြောင်းလဲမှုတွေတမနာတိုင်းမခံဘူးပါညာဆိုတဲ့အခြေခံပြောင်းလဲမှုတွေလှုပ်ဖို့ဟိုတွန်းတက်တိုက်ကလေးပြောလာနေရရှိရလေဆိုတော့ဒီလိုဥပဒေကြောင်းရေးရရတဲ့ကိစ္စတွေမှာအရေးကြီးနေတဲ့အချိန်နေမှာအဲဒီလိုစီစစ်ပေးတဲ့ဒီကိစ္စတွေပေါ်ထူးပြုတ်ပေးနေတဲ့ကွန်ပျင်တရားမရှိဘူးဆိုတော့ဒီကွန်ပျင်တရားအနေနဲ့ရောဥရာကြီးတို့ဒီလက်ရှိအာဏာရပါတီနဲ့အစိုးရကြားထဲမှာရောကွဲလဲချက်ဒီများဖြစ်ခဲ့လို့လား
ဆိုတော့ဒီလိုတော့လေပြောမယ်ဆိုရင်စဉ်းစားမယ်ဆိုလဲစဉ်းစားလို့ရပါတယ်ကျွန်တော်တို့ကော်မရှင်ကမူဝါဒချမှတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးအဲ့ဒါမဲ့အဆုံးမြတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးမူဝါဒချမှတ်ပေးနိုင်တဲ့အဖွဲ့အစည်းနဲ့အဆုံးမြတ်ပေးနိုင်တဲ့အဖွဲ့အစည်းကိုကော်မရှင်ကသုံးသပ်အကြံပြုခြင်းမျှတာဖြစ်ပါတယ်ဒါကြောင့်မလို့ကော်မရှင်သည်ခုနကpolicy maker မဟုတ်ဘူး commission သည် decision maker မဟုတ်ဘူး commission သည်တင်ပြအကြံပြုချက်ပေးတဲ့အဖွဲ့သားဖြစ်ပါတယ်ဒါကြောင့်မလို့အခုလိုအရေးကြီးတဲ့ကာလမှာ commission ကိုဆက်ထားရှိခြင်းရှိမရှိကတော့သက်ဆိုင်တဲ့သူများရဲ့အဆုံးမြတ်တာဖြစ်ပါတယ်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေကိုလွှတ်တော်အနေနဲ့တော့လောသက်ဆိုင်အဖွဲ့ကြီးများနဲ့လောဖြစ်မြောက်အောင်သူပဲလှုပ်သွားမယ်အနေထားရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။
အဲ့တော့ဒီကော်မရှင်ကတော့ဒီဒါအခုလာမဲ့တက်တန်းလွှတ်တော်ကာလအတွင်းမှာတော့ဒါကော်မရှင်ကနှိမ့်ထိတ်တန်သွားပြီပေါ့။နောက်လာမဲ့လွှတ်တော်တွေမှာတော့ဒါမျိုးအလားတူကော်မရှင်ဖြစ်လာစေဖို့ဆန္ဒရှိလာတာ။လိုအပ်တယ်လို့ထင်မလား
။ဟိုကျွန်တော်ကတော့ဟိုကျွန်တော်အယူဆပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာဥပဒေကြမ်းများရေးဆွဲတင်ပြခြင်းဥပဒေကထွက်ပေါ်လာမယ်နည်းဥပဒေစီမံစည်းကမ်းဥပဒေအမိန့်ကြော်ညာစာများဆောင်ခြင်းကိစ္စကိုဆောင်တဲ့နေရာမှာအဖွဲ့အစည်းတစ်ခုတော့လိုအပ်ပါတယ်။ဒ တခြားနိုင်ငံတွေမှာလည်းအဲ့ဒီအဖွဲ့အစည်းမျိုးရှိပါတယ်ကျွန်တော်နိုင်ငံမှာမရှိသေးဘူးမရှိရင်ကာလမှာကျွန်တော်ပြီးခဲ့တဲ့ပထမကြိမ်လွှတ်တော်တက်တန်းကစပြီးတော့အဲ့လိုအဖွဲ့အစည်းမရှိတဲ့အတွက်လွှတ်တော်အနေနဲ့ပဲဒီအဖွဲ့အစည်းကိုဖွဲ့ပြီးတော့ခုနကိစ္စများကိုစီစဉ်ဆောင်ခဲ့ခြင်းဖြစ်ပါတယ
်ဆိုတော့ဥက္ကဋ္ဌရဲ့ဒီလွှတ်တော်တွင်ဖြတ်တန်းမှုနဲ့လွှတ်တော်တွင်မှာဆောင်ရွက်ခဲ့တဲ့ပုံစံတွေအရကြည့်မယ်ဆိုလို့ရှိရင်ဥက္ကဋ္ဌအနေနဲ့အခုအစောပိုင်းမှာသမ္မတဦးသိန်းစိန်လက်ထက်မှာလွှတ်တော်ကိုဥဆောင်နိုင်ခဲ့တယ်။လွှတ်တော်တွေကိုလည်းအတိုက်အခံဖွဲ့စည်းတွေဝင်ရောက်လာအောင်လွှတ်တော်ကိုဒီအစိုးရရဲ့ check and balance ပေါ့နော်။အစိုးရရဲ့လုပ်ရက်တွေပေါ်မှာတော်တော်လေးကိုဟိုထောက်ပြနိုင်တဲ့ချိန်ဝင်ရှာညှိပေးနိုင်တဲ့အနေအထားမျိုးရောက်အောင်လုပ်နိုင်ခဲ့တယ်လို့ယူဆပါတယ်။အဲအခုလက်ရှိလွှတ်တော်ကာလမှာရောဒီအခြေအနေကိုဘယ်လိုမြင်လဲခင်ဗျ။
ဒီဟာတော့ကျွန်တော်ကဟိုတုန်းကလွတ်တော်မှာအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အဲကိုငချင်းကိုချင်တယ်လို့ပဲပြောတဲ့သဘောမျိုးလည်းဖြစ်မှာဆိုရင်ပါလေဒါကတော့ကျွန်တော်အနေနဲ့သုံးသပ်ထားတဲ့အများပြည်သူကသုံးသပ်ထားကောင်းတယ်လို့ပဲကျွန်တော်ဖြည့်ချင်ပ
ါဒါကဥက္ကဋ္ဌရဲ့အရင်ကာလအကြောင်းပြောတာလေအခုလက်ရှိမြင်သမျှမှာရောဒီလက်ရှိအစိုးရရဲ့လူပုဂ္ဂိုလ်ရဲ့ဟိုလွှမ်းမိုးမှုတွေကလွတ်တော်တွင်မှာဘလောက်ထိများတိတ်ကြီးမားနေတယ်လဲဥပမာအဖြစ်ဆိုလို့ရှိရင်နိုင်ငံတကာလွတ်တော်တွေရဲ့ထုံးစံအရာဆိုလို့ရှိရင်လွတ်တော်အမတ်တယောက်ဟာပါတီကိုကိုစားပြုမှုတဲ့သက်ဆိုင်ရာမဲဆန္ဒအနေနဲ့မဲဆန္ဒရှင်တွေရဲ့အခြေအနေကိုကိုစားပြုကြတာဟုတ်အကြောင်းအရာအရေးကြီးတဲ့တကယ့်ကိုဘုံတိတ်သဘာဝကြလွန်တဲ့အကြောင်းအရာတွေကြောင့်မှပါတီလိုင်းပေါ့နော်ပါတီကိုကိုစားပြုပြီးမဲပေးကြတာတွေရှိပါတယ်အဲ့မဲ့အဲ့ဒါမျိုးတွေရောအခုလက်ရှိလွတ်တော်ထဲမှာဖြစ်လာရဲ့လားဒီဒီလိုသာမဖြစ်ဘူးဆိုလို့ရှိရင်ဒီလွတ်တော်တရားကလူနိုင်ငံတကာမှာဆိုလို့ရှိရင်ဟိုဒစိမ့်တုံးထုလွတ်တော်ပေါ့နော် rubber stamp လွတ်တော်လို့ခေါ်ကြတာ哦ဆိုတော့အဲ့ဒီအနေအထားမျိုးကရှိနေတယ်လို့ထင်လား
ဆိုတော့ဒါလည်းအဲ့လိုကြီးလဲဒီလိုလဲဟိုဆွဆွဲပြောဆိုလို့တော့မရနိုင်ပါဘူးဒီနေ့လွတ်တော်ကိုလည်းတို့တို့ပြည်သူများကိုကူစားပြုပြီးလုပ်နေတယ်ဆိုတော့အယူဆအခောင့်ချက်ရှိတယ်ပြတဲ့အခါမှာပါတီရဲ့ဒီတက်ဆိုင်တဲ့ဘက်ကအပါမှုလည်းရှိနေဒီကြားမှာသူတို့စဉ်းစားဆုံးဖြတ်တာဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ်
။ဘာကြောင့်လဲဆိုတော့ဥက္ကဋ္ဌရအခုပါတီအသစ်ထောင်ပြီ။ပါတီအသစ်ထောင်နဲ့အတိတ်ပဲရည်ရွယ်ချက်ကလည်းရွေးကောက်ပွဲဝင်ပြီးလွှတ်တော်ထဲမှာလွှတ်တော်ထဲမှာမတူကွဲပြားတဲ့အတန်တွေထွက်လာစေဖို့ရည်ရွယ်ထားတာ哦။ဆိုတော့ဒီရည်ရွယ်ချက်ကတော့ဘယ်လောက်ထိအောင်မြင်လာဖြစ်လာမလဲ။ဥက္ကဋ္ဌကြီးအခုဒီလိုဟိုပါတီတသက်ထူထောင်ရတဲ့ရည်ရွယ်ချက်ထဲမှာရောဒီကိစ္စနဲ့ပတ်သက်လို့စိတ်ပြက်တာတွေမကျေနပ်တာတွေအားမရတာတွေပါနေခဲ့လို့လား
ဒီတဲ့ပို့ပြီးတော့အဓိပ္ပာယ်ပြောပြောမယ်ဆိုရင်ဒီနေ့နိုင်ငံတော်ရဲ့အချုပ်ချာနာမူလပိုင်ရှင်များဟာပြည်သူများဖြစ်ပါတယ်အဲ့တော့ပြည်သူများရဲ့စိတ်ဆန္ဒတွေကိုအကောင့်ထဲပို့ပေးရမှာကပါတီများပဲဖြစ်ပါတယ်။ဒါမလို့အဲ့ဒီပါတီတရားအနေနဲ့ပြည်သူများရဲ့အလိုဆန္ဒပြည်သူများရဲ့အချုပ်အခြာအာဏာကိုပေါ်ဆောင်ပေးတဲ့နေရာမှာကျွန်တော်ပါတီအနေနဲ့လည်းဒီနေရာဒီခန်းကဏ္ဍမှာထိုက်တဲ့နေရာပါဝင်လို့ချင်းဖြစ်ပါတယ
်။ဒါပါတီပါတီကနေတစဉ်ဥက္ကဋ္ဌရဲ့ပုံကိုရည်မှန်းချက်အနေနဲ့ရောဘာတွေများထူးထူးခြားခြားပို့လုပ်ပေးနိုင်မယ်လို့ထင်လဲ
။ပုံကိုရည်မှန်းချက်ဆိုတာတဲ့ပါတီရဲ့ရည်မှန်းချက်ကိုပါတီရဲ့လှုပ်ဆောင်မှုပို့အပြည့်အဝမဲ့သဘောရှိပါတယ်။အလူပုဂ္ဂိုလ်ဟာအရေးကြီးပါတယ်ဒါမှန်တယ်မငင်းတာဘူးအဲ့ဒီမှာခေါင်းဆောင်မှုအခမ်းအနားလည်းအရေးကြီးတယ်အဲ့ဒီလိုပဲအဲ့ဒီခေါင်းဆောင်မှုနောက်မှာတွေ့ကက်ပါလာမယ်အဖွဲ့အစည်းကလည်းအရေးကြီးတယ်အဲ့ဒီနေဒီပဲအဲ့ဒီအဖွဲ့အစည်းဆောင်ရွက်ရမယ်ရှေ့လုပ်ငန်းစဉ်တရားဘုရားမဆိုမူဝါဒဒါလည်းအရေးကြီးတယ်ဒါပေမဲ့လူရောငူရောအရေးကြီးလို့ပဲလူပုဂ္ဂိုလ်ရဲ့တူးချင်းရည်မှန်းချက်ဆိုရတဲ့အဖွဲ့အစည်းတစ်ခုရဲ့ရည်မှန်းချက်ကကိုယ်ခိုင်မှမရှိဘူးကျွန်တော်နိုင်ငံမှာအဲ့လိုရှိလာဖို့ပြုထောင်ပြရမယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မလို့ကျွန်တော်ပါတီတရားထူထောင်တဲ့နေရာမှာပါတီရဲ့ဖွဲ့စည်းမှု institution ကောင်းအောင်ပါတီမှာရှိတဲ့ပါတီဖွဲ့များရဲ့ capacity မြင်မအောင်လုပ်ပြရမယ်။ဒါမှသာကျွန်တော်နိုင်ငံကိုအဲ့ဒီအဖွဲ့အစည်းကရေရှည်ထိန်းသိမ်းကာကွယ်စောင့်ရှောက်နေနေမှာပါဝင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။
ဟိုဥက္ကဋ္ဌရဲ့ပါတီကလူပုဂ္ဂိုလ်အခြေပြုပါတီဖြစ်လာမယ်လို့ဒါဟိုဥက္ကဋ္ဌအနေနဲ့ဒါဟိုစစ်မှုစစ်ဟိုစစ်ထက်ဖက်မှာလဲအတွေ့အကြုံတွေရှိတယ်လွတ်တော်ဥက္ကဋ္ဌတယောက်အနေနဲ့လဲလွတ်တော်အတွင်းအတွေ့အကြုံတွေရှိတယ်နိုင်ငံရေးဒီ ဒီစစ်ဖက်ပေါ့နော်အတွေ့အကြုံတွေများစွာရှိလာခဲ့တဲ့လူတယောက်အနေနဲ့ဒါလူပုဂ္ဂိုလ်တယောက်ကိုပဲအခြေခံပြီးတော့ဒီပါတီကိုထောက်ခံကြပါဆိုတော့အဲချိကမှုမျိုးတွေဖြစ်လာနိုင်မလား
ကျွန်တော်ကတော့ဒီနေရာမှာလူလဲကြည့်ပါမူလဲကြည့်ပါအဖွဲ့စည်းလဲကြည့်ပါလူကြည့်တဲ့ဆိုတဲ့မှာခေါင်းဆောင်လဲကြည့်ပါတူးချင်းရှင်ပြိုင်ကြမယ်ကိုယ်လဲလောင်းမြားကိုလဲကြည့်ပါအဲ့လိုပြည့်ပြည့်စုံစုံကြည့်ပြီးမှရွေးချယ်တဲ့ရွေးချယ်မှာပို့ပြီးမှန်နိုင်မှာဖြစ်ပါတယ်ဒီတဲ့ပို့ပြောမှုကျွန်တော်ကနှလုံးသားနဲ့လဲစဉ်းစားရလိမ့်မယ်အုံနောက်လဲစဉ်းစားရမယ်အုံနောက်ကိုဦးစားပေးမလားနှလုံးသားဦးစားပေးမလားနှစ်ခုလုံးကိုကျွန်တော်တို့စဉ်းစားပေးဖို့လိုပါလိမ့်မယ
်ဆိုတော့ဟိုအခုလက်ရှိအချိန်မှာတော့ဒီမူဝါဒတွေအစားအများပြည်သူစိတ်ဝင်စားနေတာလည်းကတော့လောလောဆယ်တော့လူကိစ္စတွေလည်းပါတာပေါ့လေလူကိစ္စတွေဆိုတဲ့နေရာမှာအုပ်ထာကြီးကလည်းထူးထူးခြားခြားအခုလိုနိုင်ငံရေးပါတီအသစ်ထူထောင်စေတဲ့အခြေအနေမျိုးဒီလိုအခြေအနေမျိုးရောက်သွားရအောင်ဆိုလို့ရှိရင်ထူးထူးခြားခြားအုပ်ထိုင်းနဲ့အတော်လေးကိုနီးစပ်စပ်ရှိခဲ့တဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လောက်ရတချို့နဲ့ပတ်သက်ပြီးဘလောက်များကွဲလွဲချက်တွေများရှိခဲ့သလဲ
ဒီနေရာမှာကျွန်တော်တို့နှုတ်ရဆက်ဆံရာလူပုဂ္ဂိုလ်တွေဆက်ဆံအခြေခံပါတယ်အဲပါတီနှစ်ခုဟလာဆက်ဆံရေးဆိုတာကမရှိတော့နော်နေပါတယ်ကျွန်တော်လွှတ်တော်ဥက္ကဋ္ဌကာလတုန်းကကျွန်တော်ပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီမှာကျွန်တော်ဥက္ကဋ္ဌတာကိုထမ်းဆောင်ခဲ့ပါတယ်အဲ့ဒီအချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကဒီနေ့အတိုင်းမှာပုဂ္ဂိုလ်ပါအဲ့လိုဆက်ဆံတဲ့အခါမှာကျွန်တော်တို့ဘုနဲ့ကလူပုဂ္ဂိုလ်အခြေခံဆက်ဆံတယ်အဲ့ဒီမှာကျွန်တော်ကပါတီနှစ်ရပ်ကိုအဲဒီဖက်နဲ့တစ်ဖက်နားလည်မှုရှိစွာနဲ့တိုင်းပြည်တိုးတက်အောင်ညှိနှိုင်းပူးပေါင်းဆောင်ရမယ်ဆိုတဲ့ဟာကိုကျွန်တော်ကပုံလက်ခံတယ်တို့ရတယ်အဲ့ဒီအဆင့်ကိုစူးစမ်းနေစဉ်ကာလမှာပဲအဲကျွန်တော်ကပြောမှာလို့ကျွန်တော်အယုတ်ကျိုးပြဖြစ်ခဲ့ရတယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ကတော့ဒီမူလဆန္ဒရှိတာကိုကျွန်တော်ဆက်လက်ပြီးတော့တတ်နိုင်မှစူးစမ်းခဲ့ပါတယ်အဲ့ဒီချိန်မှာနောက်ဆုံးအချိန်မှာကျွန်တော်ဒီပါတီမရှိပါဘူးကျွန်တော်ပါတီကကျွန်တော်ကိုထုတ်ပြစ်ပါတယ်ကြားကောင်းတော့ဗာလဲဆိုတဲ့အခါမှာဘုန်းနဲ့ကအနာပိတယ်လို့ပြောပါတယ်နော်ဘယ်လိုပုံစံနဲ့ဖြစ်ဖြစ်ကျွန်တော်ဒီကောင်ကအဲ့ဒီပါတီမှာမရှိတော့ပါဘူးမရှိတဲ့အတွက်နိုင်ငံတစ်ခုကိုတည်ထောင်တဲ့နေရာမှာပါတီကဒီနေ့ဒီကာလမှာအရေးကြီးတယ်အရင်ကအရေးမကြီးဒီနေ့ဒီကာလမှာအရေးကြီးတယ်ကြီးတဲ့အတွက်ကျွန်တော်လည်းကျွန်တော်တို့ထူထောင်မဲ့ပါတီမှာတတတအားနုံနုံကြာကြာတက်တက်ကြွားဆောင်ပြီးတော့မိသည့်ပါတီမိသည့်အဖွဲ့အစည်းနဲ့မဆိုနိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်ညီနိုင်ပူးပေါင်းဆောင်ရမယ်ဆိုတဲ့စိတ်အရင်ခံနေပဲကျွန်တော်ဒီလိုလိုချင်းဖြစ်ပါတယ
်တခုလက်ရှိအခြေအနေမှာကအမတန်အရေးကြီးတဲ့ကိစ္စကခုနိုင်ငံရေးပါတီတွေနဲ့တပ်မတော်နဲ့ဆက်ဆံရေးပေါ့နော်အခုရာကြီးကလည်းတကယ်တမ်းဆိုရင်တပ်မတော်ရဲ့ခေါင်းဆောင်တယောက်အနေနဲ့အခုလိုအများပြည်သူမြင်နေကြတာတော့ဥက္ကဋ္ဌကြီးနဲ့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ယင်းနှီးမှုပါတီရဲ့ဘက်မှာဥက္ကဋ္ဌကြီးရဲ့အကြံပေးမှုဩဇာအာဏာနီးစပ်ဆောင်ရွက်မှုတွေအခြေအနေကိုကြည့်ပြီးတစ်ချိန်ကြာလို့ရှိရင်ဥက္ကဋ္ဌကြီးကဒီအမျိုးသားပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်များဖြစ်လာမလားဆိုရဲဟိုတွေးထင်တာလေးလည်းရှိရလေဒီနေရာမှာတစ်ဖက်ကကြတော့လေဥက္ကဋ္ဌကြီးကဒီလိုတော့လုပ်မှာမထင်ဘူးဒါဆိုရင်တမတော်ကတစ္ဆာပေါက်လို့ပြောလိုက်မယ်ဆိုရဲပုံစံမျိုးဒီလိုဆိုရင်ချက်တွေရောရှိခဲ့လို့လားချက်ချင်းမဝင်တာ
ဟုတ်ကျွန်တော်ကအဲ့လိုဆိုရင်မရှိပါဘူးအဓိကတော့ဗာလဲဆိုတဲ့အခါမှာနိုင်ငံရေးပါတီတွေထူထောင်လာတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုကြာခဲ့ပါပြီ။ကြာခဲ့ပြီဆိုမှသူ့ရဲ့ပါတီကပုဂ္ဂိုလ်များလဲဒီနေ့ဘာပဲဖြစ်ဖြစ်သူတို့ပါတီဒီလိုအခွေအနာရတဲ့အချိန်မှာသူလဲအဲ့ဒီပုံမှန်မျိုးတွေသူလဲပါဝင်ချင်ပါပဲသူ့နဲ့နဲ့သူ။အဲ့ဒီအချိန်မှာကျွန်တော်ကနေပြီးတော့ဂျားပေါက်ဝင်ပြီးတဲ့အခါမှာခုနကသူတို့ပါတီရဲ့နေရာအဲပါတီကပေးမဲ့တာဝန်တွေအပါဝင်အခြားပါတီကစီမံခံဝဲတဲ့နေရာကိုကျွန်တော်ကပေးမယ်ဆိုလို့ရှိရင်လည်းပေးသူအတွက်လည်းတိမတင်စဉ်းစားပါလိမ့်မယ်။ယူသူအတွက်လည်းတိမတင်စဉ်းစားပါလိမ့်မယ်။အဲ့ဒီပါတီဝင်များလည်းတိမတင်စဉ်းစားပါလိမ့်မယ်။ဒီအတွက်ကျွန်တော်ကခုနက NLD ပါတီမှာနေရာမရတဲ့ကိစ္စနော်။ဒီကမှကျွန်တော်ကိုယ်နေရာလိုချင်တဲ့ကိစ္စမှာကျွန်တော်စီမှာဘာမှပြဿနာမရှိပါဘူး။အဲ့ဒီမဲ့တောင်ထမ်းဆောင်တဲ့နေရာမှာလည်းကျွန်တော်ကဒီဆိုရလက်ထက်မှာအောင်မြင်ပြီးတော့အရှင်ပြေသွားတဲ့အနေထားဖြစ်အောင်လည်းကျွန်တော်ဘက်ကကျွန်တော်တတ်နေသမျှပေါင်းခဲ့တာဖြစ်ပါတယ
်။ဟုတ်ကဲ့အခုဒါဆိုလို့ရှိရင်အခုလက်ရှိ မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဥက္ကဋ္ဌအစိုးရအဆုံးချက်ကပါရှိတယ
်။အဲကျွန်တော်တို့ခုနကစီလုံးညီညွတ်မှုပြန်မှကျွန်တော်ဆိုရင်အစိုးရအဆုံးက
စီလုံးညီညွတ်မှုဆိုတာဘယ်အ
ဖွဲ့စီလုံးညီညွတ်မှုဆိုတော့အကုန်လုံးပေါ့ဗျာနော်စီလုံးညီညွတ်မှုဆိုတာခုနကဒီတိုင်းသားချင်းချင်းကိုနော်တခါတိုင်းသားချင်းဆိုတာတိုင်းသားအချင်းချင်းမှလည်းစီလုံးညီညွတ်မှုပြတ်မှဆိုရင်အခြားတိုင်းသားအတွင်းမှာလည်းစီလုံးညီပြပြမှာဆိုရင်အဲ့ဒါမဲ့အမျိုးသားစီလုံးညီညီမှာလည်းကျွန်တော်ဆိုရင်စီလုံးညီညီမှာကျွန်တော်တို့ရဲ့အသက်နိုင်ငံတနိုင်ငံအသက်စီလုံးညီညီမှုရှိမှဖွံ့ဖြိုးတိုးတက်မှုလုပ်နိုင်ဖွံ့ဖြိုးတိုးတက်မှုဆောင်ရွက်နိုင်တယ်ဒါမှမဟုတ်အစိုးရဆောင်ကစီလုံးညီညီမှုပြပြမှာကျွန်တော်အစိုးရဆောင်မှာ
အခုလက်ရှိဆိုလို့ရှိရင်လည်းဒါဒေါ်ဆန်းစုကြည်ဆိုလို့ရှိရင်လက်ရှိအာဏာရပါတီအနေနဲ့လည်းလူလူအများစုရဲ့ထောက်ခံမှုတွေလည်းရထားတယ်။ဒီရှိသမျှတော်တော်များများတစ်ချိန်လုံးကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့ယုံကြည်ကူးစားမှုတွေလည်းရှိတော့ဒီအခြေအနေဟာဘာကြောင့်တိုးတက်မလာတာလို့ယူဆတယ်လဲအဲ့ဒါဆိုရင်ဘာလို့ဆိုတော့ဥက္ကဋ္ဌကြီးတွေနဲ့အနီးကပ်လောက်လာတဲ့အခါကျတော့ဒီလို insight ဒီလိုဘာကြောင့်ဆိုတဲ့အကြောင်းလေးတစ်ခုကတော့ရှင်းရှင်းလင်းလင်းအဲ့ဒါဥက္ကဋ္ဌကြီးရှိရနေသိကြပါမယ
်။ဆိုတော့ဟိုရှိကောင်းရှိနိုင်ပါလေဘာကြောင့်ဆိုတဲ့ဟာကတော့လောလောဆယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပပေါ်ပဲအခြေခံလို့ထင်ပါတယ်အဲယုံကြည်မှုတဲ့အရေးကြီးပါတယ်အဲ့တော့ဘာကြောင့်ယုံကြည်မှုရှိခြင်းမရှိဆိုတာကျွန်တော်ဒါတော့ပြောချက်လည်းမရှိပါဘူးတေချာရတော့ယုံကြည်မှုအဲအပြေဝမရသေးတဲ့အတွက်ဆိုရင်တော့လုံလောက်မထင်ပါဘူ
းဟုတ်ကဲ့တဲ့ဒီတမတော်ရဲ့အခန်းကဏ္ဍအနေနဲ့ရောဒါဥက္ကဋ္ဌကြီးလည်းတမတော်ရဲ့အဲတကယ်ဦးစီးဦးဆောင်လောက်လာတဲ့အခုနိုင်ငံရေးကဏ္ဍမှာဥက္ကဋ္ဌအနေနဲ့တက်မတော်ကိုဘယ်လိုနေရာမျိုးမှာရှိစေခြင်းတည်းလဲ။ဘာတွေဆက်ပြီးတော့ဖြစ်စေခြင်းတည်းလဲဆိုတာလေးကိုတစ်ချက်ပြော
ပါဦး။ဟိုတက်မတော်ဟာနိုင်ငံအတွက်မရှိမဖြစ်လိုအပ်တဲ့အခွင့်အရေးဖြစ်ပါတယ်။ဒါမလို့တက်မတော်နဲ့အင်အားတောင်းနှင်းခိုင်မာပြီးစွန့်ရထမြတ်တဲ့ခမိတက်မတော်တရဒီနေ့ professional ပဲပြောပြော standard အမျိုးပြောအဲ့လိုဖြစ်စေခြင်းပါ။ professionalသူတို့ standard army လို့ပြောလိုက်တဲ့အခါမှာ standard army မှာရှိတဲ့အချက်လက်တွေပြည့်စုံစေချင်ပါတယ်။အဲ့ဒီလည်းကျွန်တော်အနေနဲ့အာဒီလိုဖြစ်ပေါ်ဖို့တည်းလည်းကျွန်တော်ဆက်ရထက်သမရှိပါဘူး
။ဟုတ်ကဲ့။နောက်တစ်ခုကအခုဒီမိုကရေစီအစိုးရလက်ထက်ပေါ့နော်။ဒီမိုကရေစီအစိုးရလက်ထက်မှာနိုင်ငံရဲ့ image ပုံရိပ်ပေါ့နော်။ပုံရိပ်ကနိုင်ငံတကာမှာတော်တော်ကြာဆင်းပါတယ်။ကြာဆင်းတဲ့အကြောင်းရင်းဟာလည်းဒီလိုဒုက္ခတွေကိစ္စဘာသာရေးကိစ္စဒီလိုကိစ္စတွေဟာနိုင်ငံတကာကနေပြီးတော့ဝေဖန်ပြောဆိုနေကြတယ်ဟာအကြောင်းမဲ့ဝေဖန်ပြောဆိုနေပြီးတော့အကွက်စင်ဝေဖန်နေတယ်လို့ဥက္ကဋ္ဌအနေနဲ့ယူဆသလားဒါမှမဟုတ်လို့ရှိရင်လည်းပြည်တွင်းမှာရောပြုပြင်ပြောင်းလဲဖို့ပြုပြင်ဒီအခြေအနေတွေကိုထိန်းကွပ်ပေးဖို့လိုအပ်တယ်လို့ယူဆသလား
ဒီနေရာကျွန်တော်ဒီဘက်ကဒီလိုပြောမယ်ဆိုရင်အမြင်ချင်းမတူဘူးလို့ထင်ပါတယ်နော်ဒီဘက်ကကျွန်တော်ပြည်တွင်းကအမြင်အဲတောင်ရှိတဲ့လူများရဲ့အမြင်နဲ့ပြည်ပအမြင်များမတူချင်းကြောင့်ဒီလိုဖြစ်တယ်လို့ထင်ပါတယ်ဒီပေါ်မူတည်တော့ဒီလိုဖြစ်တယ်လို့ဖြစ်တဲ့အတွက်အမြင်ချင်းတူနှံအောင်ဘယ်လိုညှိနှိုင်းရမလဲဆိုတဲ့ဟာပဲစဉ်းစားကြရရှိပါတယ
်ဟုတ်ကဲ့အခုနေမြန်အဲဥဒ္ဓယုနိုင်ငံတကာသတင်းဌာနတွေကလာတွေ့မယ်ဆိုလို့ရှိရင်တေချာပေါ့ပဲအခုကျွန်တော်မေးတာတည်းပို့ပြီးတော့တို့အာယုံထားပြီးမေးမှာကရွေးကြကိစ္စကိုဘယ်လိုရှင်းမလဲလို့မေးမှာပေါ့အ
ဲ့လိုမေးမယ်ဆိုလို့ရှင်ရွေးကြကိစ္စကိုဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေမှန်များပေါ်လိလာသုံးသပ်ပြီးတော့အမှန်ကန်ဆုံးရအောင်ဖြေရှင်းမယ်လို့ကျွန်တော်ဖြေမှာပဲ
အဲ့တော့ဟိုလက်ရှိအားဖြင့်ဆိုလို့ရှင်ဒီကိုဖီအာနန်ဒီရဲ့ဟိုစင်ခံစားတွေလိလာသုံးသပ်မှုတွေအရဆိုလို့ရှိရင်ဒါဟိုအကြံပြုချက်တွေလည်းရှိတာပဲဥက္ကဋ္ဌကြီးတို့ရှိလဲဒီကိစ္စတွေမှာမြင်ခဲ့ပါတယ်အဲ့တော့ဒီထဲမှာဆိုလို့ရှိရင်ဥက္ကဋ္ဌကြီးတို့အရင်တုန်းကဒီသူတို့ပြောတဲ့အထက်မှာနိုင်ငံတကာသုံးသပ်တဲ့အထက်မှာဥပဒေရေးရာကိစ္စတွေပါတယ်အဲအထူးသဖြင့်1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်ပြီးတော့စီစစ်ပေးဖို့ကိစ္စပါညာဒီနေရာကိုကျွန်တော်ပြန်ကြည့်တဲ့အခါကျတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ထို့တော်တဲ့မှာရောအစိုးရအဖွဲ့အနေနဲ့ရောဥက္ကဋ္ဌကြီးတို့ရဲ့ဒီအခုဖြတ်သိမ်းလိုက်တဲ့ကော်မရှင်ကပါဒီအကြောင်းကိုအဲကင်တွေ့တာမတွေ့ရသေးဘူးခင်ဗျအဲ့ဒါကျွန်တော်မသိလို့လားမကင်တွေ့တာလားအဲ့ဒါ
အဲ့တော့ကိုဖီအနန်ကအင်ကန်လေးစားစရာကောင်းပါတယ် ဒါပေမဲ့ကိုပြအနိုင်ရဲ့အစီအကံစာအားလုံးမှန်တယ်ကောင်းတယ်ဆိုတဲ့ဟာကိုဟိုဒီလိုပြောဆိုမယ်ဆိုလို့ရှိရင်အဲ့လိုပြောဆိုတာဘယ်လောက်ထိမှန်လဲတင်မြန်လဲဆိုကျွန်တော်စဉ်းစားဖို့လိုပါဘာကြောင့်လဲကိုပြအနိုင်ဒီကျွန်တော်ပြောတဲ့လေးစားတယ်သူ့ရဲ့ကော်မရှင်ဒီလိုလာတယ်လာပြီးလုပ်တဲ့ဟာမှာအချိန်ဘယ်လောက်ကြာကြာလိလာသုံးသပ်တယ်အဲ့ဒီနေ့တွေပဲတစ်ချိန်တော့ကဒုတိယသမ္မ တူတယောက်တည်းရဲ့သုံးသက်ချက်ကအားလို့အမှန်လို့ယူဆပြီးဆောင်ရွက်မလားသို့မဟုတ်ရင်ပြည်ပြည်စုံစုံဆောင်ရွက်တာကောင်းမလားတရားရှိပါတယ်ဒါမှမဟုတ်ကျွန်တော်ပြန်ချုပ်မယ်ဆိုကိုဖေအနန္ဒီစားပါတယ်သူရတယ်သူရဲ့အစီအကံစာအတိုင်းမဲ့တသွေးမသိလောက်ရမယ်ဆိုလို့ရှိရင်တော့ဒီနေ့နိုင်ငံကိုစားပြုနေတဲ့အချုပ်ချာအာဏာနိုင်ငံတစ်ခုအနေနဲ့တည်မတင်ဆိုလည်းစဉ်းစားမယ်သဘောရှိပါတယ်အဲ့တော့
စ်တယ်ပေါ့နော်ဒါတော့ဟိုအချိန်လဲတော်တော်လေးရသလောက်ကလေးပေါ့
ဆိုတော့ထွေထူးတာမရှိပါဘူးဟိုကျွန်တော်နိုင်ငံအတွက်ပြောမယ်ဆိုရင်တော့အပြည်သူတွေကျွန်တော်စပြောမှာဖြစ်ပါတယ်ပြည်သူများဟာစီလုံးညီညွတ်ရေးသွေးစီညီညွတ်ရေးအတွက်အဓိကထားပြီးတော့စဉ်းစားလှုပ်ဆောင်ကြပါကိုယ်မှာအယူဆတွေအမျိုးမျိုးရှိကြပါလိမ့်မယ်အဲ့ဒါမဲ့နိုင်ငံရေးပါတီမှာလည်းအယူဆမူဝါဒအမျိုးမျိုးရှိကြပါလိမ့်မယ်ဘယ်လိုပဲအယူဆအမျိုးမျိုးရှိရှိကျွန်တော်တွေဟာပြည်သူမျက်နှာကြည့်တန်းပြည်မျက်နှာကြည့်ပြည်သူအကျိုးတန်းပြည်အကျိုးကိုပဲအဓိကထားဆောင်ဖို့လူတယ်ဆိုတာကိုကျွန်တော်တို့မမေ့ဖို့လိုပါတယ်တခါတခါမှဒီစကားတွေပြောပြတဲ့အခါမှာပြည်သူအကျိုးတိုင်းပြည်အကျိုးဆိုတာတဲ့မိမိနဲ့မိမိအကျိုးစီးပွားတွေဆောင်ရွက်တာများသွားတယ်ဆိုရင်ပြည်သူနဲ့နိုင်ငံအတွက်ရောနှဲမှုတွေဖြစ်စေတတ်တာတော့ဒါကျွန်တော်ဖြတ်သန်းလာတဲ့အတွေ့အကြုံရအခုလိုကျွန်တော်တင်ပြခြင်းပဲဖြစ်ပါဟု
တ်ကဲ့ကျေးဇူးတင်ပါတယ်ခိုင်
ကျွန်တော်လည်း
သူရဥရှိမန်ကို VOA ဌာနမှဥတန်လွင်ထွန်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်ဒီကနေ့ညဘက်အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမတ်မြသစဉ်အောင်ပြောပြပေးပါဦးမယ်ရှင
်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုဟာနိုင်ငံတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြက်လက်မှုတွေကြောင့်ထွက်ပြေးလာတဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကိုလံဘီယာနေဆက်မျိုးကူကူတာမှာဒီကနေ့တနင်္ဂနွေနေ့သွားရောက်တွေ့ဆုံမှုစီစဉ်ထားပါတယ်ဗင်နီဇွဲလားသမ္မတနီကိုလပ်စ်မာဒူရိုနဲ့သူ့အဆိုအရကိုလက်မခံတဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ကိုထောက်ခံတဲ့အနေနဲ့ဝန်ကြီးပွန်ပီယိုကလက်တလောမှာတောင်အမေရိကတိုက်နိုင်ငံတွေကိုသွားရောက်ခဲ့ပါတယ်အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ဖို့အတွက်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပြီးဒီလိုလုပ်လို့တရားဥပဒေကြောင်းအရအမှုရင်ဆိုင်ရတယ်ဆိုရင်သူ့အနေနဲ့လွတ်ငြိမ်းခွင့်ပေးမှာဖြစ်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာမနေ့စနေနေ့ကအငင်းဆိုလိုက်ပါတယ်သူ့အနေနဲ့မက္ကဆီကိုနယ်စပ်ကိုပိတ်နိုင်တဲ့အခွင့်အရေးလုံးဝရှိပြီးတကယ်လို့မက္ကဆီကိုအနေနဲ့အမေရိကန်နယ်စပ်ကိုတရားမဝင်လာတဲ့သူတွေကိုဖမ်းဆီးတာမျိုးမရှိဘူးဆိုရင်တော့ပိတ်လာနိုင်တယ်လို့လည်းပြောလိုက်ပါတယ်။ဒါ့အပြင်ဒီမိုကရက်တွေအနေနဲ့လူဝင်မှုဥပဒေကိုအမြန်ဆုံးပြောင်းရမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်။
2019ခုနှစ်ဧပြီလ14ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုမတ်မြသစဉ်အောင်ပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အသံရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 4443တုံညာနဲ့လိုင်းဒိုမီတာ58 kHz 5805တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။ VOA ကနေပြီးတော့မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရဲ့ရှင်။ VOA Media ကံတန်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.